Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ View American တိုင်းရဲ့2022ခုနှစ် February 12ရက်နေ့တောက်ကြနေမနေ့ပတ်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24/50/52တို့ဖြင့် LF 190 kHz 1509တို့ကနေတိုက်ရိုက်နားဆင်နိုင်တယ်လို့ View website burmese.viewnews.com နဲ့ Facebook Seminar View Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီဒီကနေ့မနက်ခင်းအစီအစဉ်မူအဖြစ်ကျွန်တော်ရဲမထွန်းကတာဝန်ယူတင်ဆက်ပေးသွားမှာပါမြန်မာနိုင်ငံမှာအာဏာသိမ်းတာ17ရက်မြောက်တဲ့ဒီနေ့မှာတော့အာဏာသိမ်းမှုရဲ့နောက်ဆက်တွဲနောက်ဆုံးရသတင်းလော်တွေကိုတင်ပြသွားဖို့ရှိပါတယ်ဒီသတင်းလော်တွေကမ
ှဒီနေ့အချိန်ကာလမှာနိုင်ငံဝန်ထမ်းအချို့ဟာမတမာသူအချို့ရဲ့ပြည်ထောင်တုဆောင်မှုတွေကြောင့်မိမိတို့ရဲ့လုပ်ငန်းခွင်များကိုပြတ်ကွက်နေကြပါတယ်နိုင်ငံတော်နဲ့ပြည်သူလူထုအပေါ်မှာ
အခုလိုအာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်ကြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ဝန်ထမ်းတွေပေါ်ပြောကြားချက်နဲ့ပတ်သက်လို့တုံ့ပြန်တဲ့တွေကိုမကြခင်နားဆင်ရဖို့ရှိပါတယ်ဒီသတင်းနဲ့အတူမင်းညားကရန်ကုန်မြို့တောင်ကလာပမှာလူတဦးကိုရဲတွေကဖမ်းဆီးလိုက်တာကိုမကျေနပ်တဲ့တောင်ကလာသားရက်ွက်သားတွေကရဲစခန်းရှိသွားရောက်ပြီးဆန္ဒပြတဲ့သတင်းအာဏာသိမ်းတာကိုစန့်ကျင်ဆန္ဒပြလှုပ်ရှားမှုတွေမှာတမယိုးကျပုံစံမဟုတ်ပဲပုံစံမျိုးစုံနဲ့တူတူခြားခြားဆန္ဒပြပါဝင်လာသူတွေစတဲ့သတင်းစုံကိုနားဆင်ရဖို့ရှိပါတယ်။အဲ့ဒီသတင်းတွေမတိုင်မီတော့ကြာသပတေးနေ့မနေ့တောက်ချာနေ့မနေ့တိုက်စတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးတက်နဲ့ကိုအောင်မြတ်သူတို့ကပြောပြပါမယ
်။မြန်မာနိုင်ငံစစ်အာဏာသိမ်းမှုအတွက်ပြစ်မှတ်ထားအရေးယူမဲ့လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတွေဆင်းကို American ပြည်ထောင်စုအစိုးရက February 7ရက်ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။သမရရဲ့အုပ်ချုပ်ရေးအမိန့်နဲ့အညီမြန်မာနိုင်ငံကလူပုဂ္ဂိုလ်10ဦးနဲ့လုပ်ငန်းအဖွဲ့3ခုတို့ပေါ်မှာအခုလိုအရေးယူလိုက်တာပါ။အရေးယူခံရမဲ့ပုဂ္ဂိုလ်တွေကတော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းဒုတိယသမရဖြစ်တဲ့အငိမ့်စားဒုဗိုလ်ချုပ်ကြီးမြင့်ဆွေဒုဗိုလ်ချုပ်ကြီးစိန်ဝင်းဒုဗိုလ်ချုပ်ကြီးစိုးထွတ်ဒုဗိုလ်ချုပ်ကြီးရဲအောင်ဗိုလ်ချုပ်ကြီးမြတ်ထွန်းဦးရဲရက်ဗိုလ်ချုပ်ကြီးတင်အောင်ဆန်းဒုတိယဗိုလ်ချုပ်ကြီးရဲဝင်းဦးနဲ့ဒုတိယဗိုလ်ချုပ်ကြီးအောင်နှင်းတွေးတို့ဖြစ်ကြပြီးအရေးယူခံရမယ့်လုပ်ငန်းအဖွဲ့အစည်း3ခုကတော့မြန်မာ Ruby Enterprise မြန်မာ Imperial Jade Company Limited နဲ့ Camcre Gems and Jewelry Company Limited တို့ဖြစ်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးမှုပြန်လည်ဖော်ဆောင်နိုင်ရေးအတွက် American ပြည်ထောင်စုဟာဒေတာရင်းအပါအဝင်ကဘာတလောကမိတ်ဆွေနိုင်ငံတွေနဲ့လက်တွဲပြီးဆက်လက်ဆောင်ရွက်သွားမယ်လို့လည်းပြောပါတယ်။ဒါ့အပြင်ဒေါန်ဆန်းစုကြည်သမရဥဝင်းမြင့်တို့အပါအဝင်အထင်းသိမ်းခံနိုင်ငံရေးသမားတွေကိုချက်ချင်းပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီဖြစ်ထွန်းမှုနောက်ဆုံးအောင်အားထုတ်ခဲ့သူတွေတာဝန်ယူမှုရှိစေဖို့လည်းတောင်းဆိုပါတယ်။မြန်မာစစ်တပ်ကသူတို့လမ်းကြောင်းကိုမပြောင်းဘူးဆိုရင်နောက်ဆက်တွဲအရေးယူမှုတွေလုပ်ဖို့ပြင်ထားတယ်။ငင်းကျန်းစွာဆန္ဒပြသူတွေပေါ်မှာအကြမ်းဖက်ခဲ့မယ်ဆိုရင်ဒီကနေ့တန်ခတ်မှုတွေဟာပထမအဆင့်မျှတာဖြစ်တဲ့ဆိုတော့ကိုမြန်မာစစ်တပ်တိလာလိမ့်မယ်လို့လဲ American ဗန်နိုင်းဝန်ကြီး Janet Yellen ကပြောကြားလိုက်ပါတယ်။ American နိုင်ငံချိုင်းဝန်ကြီး Anthony Blinken ကလည်းမြန်မာနိုင်ငံမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ် Dawn San Suu Kyi နဲ့သမ္မတဦးဝင်းမြင့်ပါဝင်အရက်ဖက်ခေါင်းဆောင်တွေလှုပ်ရှားသူတွေကိုဖမ်းဆီးပြီးလွှတ်တော်အသစ်မခေါ်နိုင်အောင်လုပ်တာဟာအာဏာသိမ်းတာဖြစ်ထင်ရှားတဲ့အတွက် American အစိုးရကဒီတိုင်းကြည့်မနေနိုင်ကြောင်းနဲ့ဒါကိုတုံ့ပြန်တဲ့အနေနဲ့လက်ရှိနဲ့အငိမ့်စားစစ်တပ်အရာရှိ6ဦးအသက်ဖွဲ့စည်းလိုက်တဲ့စစ်အုပ်ချုပ်ရေးကောင်စီဝင်4ဦးအပြင်စစ်တပ်ပိုင်းဒါမှမဟုတ်စစ်တပ်ထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်း3ခုအတွက်အရေးယူဒဏ်ခတ်မှုတွေချမှတ်လိုက်တယ်လို့ February 7ရက်ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုတုံ့ပြန်တဲ့အနေနဲ့မြန်မာနိုင်ငံကိုပေးရမယ့်ဒေါ်လာ52တန်းကိုစစ်တပ်အစားလူမှုအဖွဲ့အစည်းတွေအတွက်အကူအညီပေးဖို့ချက်ချင်းပြောင်းလဲလိုက်တော့မှာဖြစ်ကြောင်း American နိုင်ငံတကာဖွံ့ဖြိုးရေးအစီအစဉ် USA က February 7ရက်မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။နှစ်ဖက်သဘောတူညီထားတဲ့အစီအစဉ်တွေအတွက်ရထားတဲ့ဒေါ်လာ69သန်းနီးပါးအတွက်တော့ USA ကဆက်လက်ထောက်ပံ့ကူညီမှာဖြစ်ပြီးအထူးသဖြင့်မြန်မာနိုင်ငံသားတွေရဲ့ကျန်းမာရေးခံတာတွေအတွက်ဆက်လက်လှုပ်ဆောင်မှာဖြစ်ကြောင်းပြောပါတယ်။ဒီထဲမှာမြန်မာနိုင်ငံ COVID-19 တိုက်ဖျက်ရေးဒီမိုကရေစီခိုင်မာရေးစားနပ်ရိက္ခာဖူလုံရေးသတင်းလွတ်လပ်ခွင့်နဲ့တိုက်ပွဲဖြစ်ပွားနေတဲ့ဒေသတွေမှာငင်းကြံပြီးပြန်လည်တွေးဆရေးတွေအတွက်ပါဝင်ကြောင်းဖော်ပြထားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုစီးပွားရေးဆိုင်ရာအကြံပေးနေသူတဦးဖြစ်တဲ့အဖမ်းခံထားရတဲ့ရှောင်းတန်တော်ကိုအ мян ပြန်ပြီးလွှတ်ပေးဖို့အတွက်ဩစတြေးလျနိုင်ငံခြားရေးဝန်ကြီးမရစ်ပိန်က February 17 မှာကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာ Australia တာဝန်ကြီးနဲ့ Mr. Donald တို့ဆက်သွယ်ရခဲ့ပြီးသူ့ရဲ့ကျန်းမာရေးအခြေအနေတွေကိုဆွေးနွေးခွင့်ရခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးပိန်ကပြောပါတယ်။ဒါအပြင်ပမောက္ခဌာနကိုအမြန်ပြန်ပြီးလှုပ်ပေးဖို့ဆက်လက်တောင်းဆိုကြောင်းနဲ့မြန်မာအာဏာပိုင်တွေအနေနဲ့ပမောက္ခဌာနကိုတန်ယုံကနေပုံမှန်ဆက်သွယ်ခွင့်ပေးဖို့ပါတောင်းဆိုလိုက်တာပါ။စစ်တပ်အာဏာသိမ်းပြီးတဲ့နောက် February 6ရက်နေ့ကသူဖမ်းခံရတယ်ဆိုတာကိုဆစ်ဒနီမြို့မက်ကွာတက္ကသိုလ်ကစီးပွားရေးပမောက္ခရှောင်းဒနာကအသိပေးခဲ့တာဖြစ်ပါတယ်။အမေရိကန်အစိုးရကမြန်မာစစ်ကောင်ဆောင်တွေကိုအရေးယူလိုက်တဲ့နောက်မှာဗြိတိန်အစိုးရကလည်းမြန်မာစစ်တပ်တာဝန်ရှိသူတွေကိုအာဏာသိမ်းမှုအတွက်အရေးယူဒဏ်ခတ်မှုတွေချမှတ်ဖို့အရေးတကြီးစဉ်းစားနေပြီလို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဒိုမီနစ်ရက်ကကျတဲ့ပြည်နယ်မှာ Twitter ကနေပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုရှုတ်ချပြီးစစ်ကောင်ဆောင်နေအာဏာဆွန့်ချဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့တောင်းဆိုမှုကိုထောက်ခံကြောင်းနဲ့အခုအမေရိကန်ကဒဏ်ခတ်အရေးယူမှုတွေချမှတ်ပြီးပြင်းထန်တဲ့သတင်းစကားပားလိုက်တာတွေကိုဗြိတိန်ကကြိုးဆိုကြောင်းလည်းဖော်ပြထားပါတယ်အတိုင်းနိုင်ငံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုစစ်တပ်ကဖမ်းဆီးပြီးအာဏာသိမ်းတာအတွက်ရှုတ်ချကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဝန်ကြီးချုပ်ဘော့ရစ်ဂျွန်ဆန်ကပြောခဲ့တာပါဗြိတိန်အစိုးရကမနှစ်ကမြန်မာစစ်ဗိုလ်ချုပ်ကြီးနှစ်ဦးကိုပြစ်မှတ်ထားဒဏ်ခတ်ထားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းနဲ့ဒေါန်ဆန်းစုကြည်ကိုအ мян ပြန်လှုပ်ပေးပြီးအရတားအစိုးရအုပ်ချုပ်မှုပြန်ပြီးပေးရေးအာဏာသိမ်းစစ်ကောင်ဆောင်တွေကိုတောင်းဆိုဖို့အတွက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကို EU ဥရောပသမဂ္ဂကကျေတပ်ရင်းနေမှာအဆိုပြုမူကြမ်းတည်တင်သွင်းလိုက်ပါတယ်။ဒီအဆိုပြုမူကြမ်းကိုတောက်ချနေမှာကုလသမဂ္ဂလူ့ခွင့်ရေးကောင်စီအထူးစည်းဝေးမှာအခြေတင်ပြောကြားကြမှာဖြစ်ပါတယ်။နိုင်ငံတော်တိုင်းနိုင်ငံဒေါန်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ဖမ်းဆီးထားတာအတွက်ရှုံချတယ်လို့မြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒပြမှုတွေအတွင်းအဖမ်းဆီးခံရသူအလုံးကိုပြန်ပြီးလွှတ်ပေးဖို့လဲအဆိုပြုချက်မူကြမ်းမှာတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာအမျိုးသမီးတွေအပါအဝင်ငြိမ်းချမ်းစွာဆန္ဒထုတ်ဖော်နေသူတွေကိုအင်အားသုံးနှိမ်နင်းမှုနဲ့ပတ်သက်ပြီးအထူးစိုးရိမ်ကြောင်းကုလသမဂ္ဂအမျိုးသမီးအဖွဲ့ကပြောဆိုတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရစတီဗန်ဒူဂျာရစ်ကကျေတပ်ရင်းကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
် UN Women also urge all to listen to the voices of Myanmar women
မြန်မာနိုင်ငံမှာဒီမိုကရေစီလူမှုအသံဝင်ကိုရစေမယ်အခုပြောင်းကာလအတွက်မြန်မာအမျိုးသမီးအဖွဲ့ရဲ့လှုပ်ဆောင်မှုကအဓိကခန္ဓာကနေပါဝင်နေတဲ့အတွက်မြန်မာအမျိုးသမီးတွေရဲ့အသံကိုနားထောင်ကြဖို့လဲကုလသမဂ္ဂအမျိုးသမီးအဖွဲ့ကတိုက်တွန်းကြောင်းပြောသွားတာပါဒါအပြင်အမျိုးသမီးတွေဟာသူတို့နိုင်ငံရဲ့အနာဂတ်အတွက်မျှော်လင့်ချက်တွေကိုဖော်ကြည့်ပြီးငြင်းချမ်းစွာဆန္ဒထုတ်ဖော်ခဲ့တဲ့အခြေခံလူ့ခွင့်ရေးကိုဖော်ဆောင်နေတာဖြစ်တာကြောင့်ကုလသမဂ္ဂအမျိုးသမီးများအဖွဲ့ကမြန်မာအမျိုးသမီးလူမှုအဖွဲ့အစည်းတွေနဲ့အတူချက်တီကြောင်ပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေအရှိန်ပိုးပြီးမြင့်လာနေပါတယ်။နိုင်ငံအနှံ့လူမှုလမ်းတွေပေါ်ထက်ဆန္ဒပြမှုတွေအရှိန်ကောင်းနေတယ်လို့ရုံးမတက်ဆန့်ကျင်ကြတဲ့ CDM လှုပ်ရှားမှုမှာပါဝင်တဲ့ဌာနအသီးသီးကဝန်ထမ်းတွေ၊စက်ရုံအလုပ်ရုံအလုပ်သမားတွေ၊ဆရာဝန်နဲ့ဆေးဝန်တန်းတွေနဲ့အတူတံဃာတော်တွေ၊ခရင်ဘာသာရေးအဖွဲ့တွေ၊တိုင်းရင်းသားအဖွဲ့တွေပါချီတက်ဆန္ဒပြနေကြတာဖြစ်ပါတယ်။ဝန်ထမ်းတွေရုံးပြန်ပြီးတက်ဖို့အတွက်အာဏာသိမ်းစစ်ကောင်စီကပြောနေတဲ့ကြားကနေအခုလို CDM လှုပ်ရှားမှုမှာဝန်ထမ်းတွေဆက်လက်ပါဝင်နေကြတာပါ။ဆန္ဒပြသူတွေကိုအာဏာပိုင်တွေဘက်ကဖြိုခွဲမှုတွေရှိခဲ့တယ်လို့ဆန္ဒပြသူတချို့လည်းအဖမ်းဆီးခံနေကြရပါတယ်။ကျေတပ်ရင်းနေညဘက်မှာတော့တောင်းကလပ9ရက်ကွက်ကရဲစခန်းမှာအဖမ်းခံရသူလွတ်မြောက်ရေးအတွက်လူမှုကတောင်းဆိုဆန္ဒပြနေကြတယ်အခုလိုဆန္ဒပြပွဲတွေအရှိန်မြင့်လာနေတယ်လို့အာဏာသိမ်းယူထားသူတွေကအဖမ်းဆီးတွေလည်းဆက်ပြီးလုပ်နေပါတယ်။ဒေါန်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုအာဏာသိမ်းတဲ့ February 1ရက်ခရက်ကဖမ်းဆီးထားတာဖြစ်တယ်လို့နောက်ထပ်အဖမ်းခံရသူတွေထဲမှာနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်ဆွေအပြင်အရတားဆိုးအပြည်နယ်ဝန်ကြီးချုပ်တချို့ပါထပ်မံအဖမ်းဆီးခံခဲ့ရပါတယ
်။ UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကတောက်ချနေမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ကျွန်တော်မြတ်သူပါမြန်မာနိုင်ငံတဝမ်းအာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြမှုတွေ6ရက်မြောက်ဇတိုက်ဖြစ်ပေါ်နေချိန်မှာပဲအစိုးရဝန်ထမ်းတွေအလုပ်ပြန်ဆင်းဖို့နဲ့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကိုရှောင်ရှားဖို့လူစုလူဝေးလောက်တာတွေကိုရပ်တန့်ဖို့မြန်မာအာဏာသိမ်းအုပ်စုခေါင်းဆောင်ကကျတပရီနစ်ကတိုက်တွန်းလိုက်တယ်လို့ရိုက်တာသတင်းတရမှာဖော်ပြထားပါဗျ။အ အခုလိုအာဏာသိမ်းမှုအတွက်အမေရိကန်နိုင်ငံကပထမအဆင့်တန်ခတ်မှုကိုကြေညာနေချိန်မှာပဲဥရောပသမဂ္ဂနဲ့ဗြိတိန်နိုင်ငံတို့ကလွှတ်တော်တွေမှာလည်းမြန်မာစစ်ကောင်စောတွေကိုအရေးယူတန်ခတ်ဖို့တောင်းဆိုနေကြပါတယ်။အာဏာသိမ်းကောင်စောဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဆန္ဒပြမှုတွေနဲ့ CDM ကလူထုစန့်ကျင်ရေးလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးပထမအကြိမ်ထုတ်ပေါ်ပြောဆိုရမှာတိုင်းပြည်ရဲ့အကျိုးစီးပွားအတွက်တာဝန်ချိန်မှာအလုံးမစင်းသူတွေဟာအလုံးချက်ချင်းပြန်ဆင်းဖို့တောင်းဆိုရပြီးစိတ်ကံစားမှုနောက်ကိုမလိုက်ကြဖို့လည်းတိုက်တွန်းထားပါတယ်။ကိုရိုနာဗိုင်းရပること ပြန့်နှံ့မှုကိုရှောင်ရှားဖို့အတွက်ဒုစုလူဝေးလှုပ်ရှားတွေကိုရပ်တန့်ကြဖို့တမတော်သတင်းမှန်နဲ့ပြန်ကြားရေးကလည်းတိုက်တွန်းထားပါတယ်။ဒီအကြောတွင်နိုင်ငံတော်ဖမ်းဆီးမှုတွေလည်းဇက်တိုက်ဖြစ်ပေါ်နေပြီးအာဏာသိမ်းပြီးကတည်းကအ ਨੇ ဆုံးလူပေါင်း220ကိုဖမ်းဆီးထားတယ်လို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအဖွဲ့ AAPP ကပြောပါတယ်။နိုင်ငံတော်ဆန္ဒပြမှုတွေဟာလည်းကြက်သပရိနေအထိဇက်တိုက်ဖြစ်ပေါ်နေပြီးရာပေါင်းများစွာသောအလို့သမားတွေဟာမျိုးတော်နေပြည်တော်လမ်းမတွေပေါ်မှာစစ်အာဏာရှင်ဆန့်ကျင်ရေးကြွေးကြော်တဲ့နေကိုတံပြိုင်တောင်းဆိုနေကြပြီးဒေါ်ဆန်းစုကြည်ကိုထောက်ခံတဲ့ဆိုင်းဘုတ်တွေကိုလည်းကင်ဆောင်လာကြပါတယ်။ရာချီတဲ့ဆန္ဒပြသူတွေဟာတရုတ်တန်ယုံအပြင်ဘက်မှာလည်းဆန္ဒပြနေကြပြီးတရုတ်အစိုးရအနေနဲ့မြန်မာအာဏာသိမ်းအုပ်စုကိုမထောက်ခံကြဖို့တောင်းဆိုနေကြပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကတော့အမေရိကန်အစိုးရအနေနဲ့အာဏာသိမ်းမှုမှာအဓိကတာဝန်ရှိတဲ့မင်းအောင်လှိုင်ပါဝင်လက်ရှိနဲ့ရခိုင်စစ်ကောင်းဆောင်စေဦးအပေါ်ပိတ်ဆို့အရေးယူလိုက်ပြီးမြန်မာစစ်တပ်ကထိန်းချုပ်ထားတဲ့ကျောက်စိနဲ့အဖိုးတန်ကျောက်မြက်ကုမ္ပဏီ၃ခုကိုလည်းအမိမဲစင်းတင်သွင်းလိုက်ပါတယ်မြန်မာနိုင်ငံကျန်းမာရေးနဲ့အားစားဝန်ကြီးဌာနကဖေဖော်ဝါရီလ17ရက်ကြာသပတေးည8နာရီမှာထုတ်ပြန်ခဲ့တဲ့စာရင်းအရမြန်မာနိုင်ငံမှာကိုဗစ်ကူးစက်သူလူနာအသစ်35ဦးရှိခဲ့တယ်လို့ဖော်ပြထားပါတယ်ဓာတ်ကွက်စမ်းသပ်နမူနာပေါင်း2252ခုကိုစမ်းသပ်ပြီးအခုလိုလူနာအသစ်တွေထပ်မံတွေ့ရှိခဲ့တာဖြစ်တယ်လို့ဆိုပါတယ်ဒါအပြင်သေဆုံးသူ3ဦးလည်းရှိခဲ့တယ်လို့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်နိုင်ငံပေါင်း80ကျော်ကအဆိုအရာကိုရိုနာဗိုင်းရပ်စ်ကပ်ဘေးကိုအသုံးချပြီးမီဒီယာလွတ်လပ်မှုနဲ့ငြိမ်းချမ်းစွာဆန္ဒဖော်ထုတ်ခွင့်တွေကိုတင်းကျပ်ခဲ့တယ်လို့အစိုးရကစားတရက်ကဆိုပါတယ်။လူခွင့်ရေးလက်စောက်ကြည့်ရေးအဖွဲ့ HRW ရဲ့တနစ်နီဘာစုဆောင်တော်ရဲ့အချက်လက်တွေအရအစိုးရတွေကသူတို့ကိုဝေဖန်သူတွေကိုထိန်းချုပ်ဖို့အတွက်အရေးပေါ်ဥပဒေတွေဖန်ဆီးချေချောင်းမှုတွေနဲ့ကန့်သက်ချုပ်ချယ်မှုတွေကိုဘလို့အသုံးပြုခဲ့တယ်ဆိုတာကိုအစိုးရကစားမှဖော်ပြထားပါတယ်။တိုင်းပြည်တွေဟာကုလသမဂ္ဂစာချုပ်အရလူထုကျန်းမာရေးနဲ့အရေးပေါ်အခြေအနေတွေကိုအကောင့်တွေဖော်ခွင့်ရှိပေမဲ့ဖြစ်ရတော်တော်များများမှာတော့သတင်းအချက်လက်ရပိုင်ခွင့်အပါအဝင်နိုင်ငံတကာဥပဒေတွေကိုလစ်လျူရှုခဲ့ကြတယ်လို့ဆိုပါရယ်ဒီအတွက်လည်း HRW ကကုလသမဂ္ဂလူခွင့်ရေးကောင်စီကိုစုံစမ်းဖော်ထုတ်ဖို့တောင်းဆိုရတယ်လို့ဖော်ပြထားပါရယ်တရုတ်နိုင်ငံရဲ့အစိုးရအရာရှိတွေဟာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးပထမဆုံးသတင်းပေးပို့ခဲ့ကြတဲ့ဆရာဝန်တွေသတင်းသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုအလင်းမြန်ဖမ်းဆီးထိန်းသိမ်းတာတွေစင်ဆာပြတ်တောက်မှုတွေကိုပြုလုပ်ခဲ့ကြပါရယ်ပြီးခဲ့တဲ့လကပဲလူ18,000ကိုကပီနဲ့ပတ်သက်ပြီးတော့သတင်းမှဖြန့်နေဆိုပြီးတော့တရုတ်အစိုးရကစုံစမ်းစစ်ဆေးနေတယ်လို့ HRW ကဆိုပါရယ်နိုင်ငံတော်များဟာလူထုကျန်းမာရေးနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုပိတ်ပင်တာဒါမှမဟုတ်ယာယီကန့်သတ်တာတွေကိုပြုလုပ်ခဲ့ကြပြီးအစိုးရမီဒီယာဒါမှမဟုတ်ရင်အစိုးရကိုထောက်ခံတဲ့မီဒီယာတွေကတစ်ဆင့်ပဲ COVID-19 နဲ့ပတ်သက်တဲ့အချက်အလက်တွေကိုအသုံးပြုဖော်ပြခွင့်တွေပေးခဲ့တယ်လို့ HRW ကပြောပါရယ်။သမ္မတဟောင်းဒေါ်နယ်ထရမ့်ကိုအထက်လက်တော်မှတရားစွဲဆိုတာဟာအခုကျသပရိနေ့မှာတော့အဆုံးသတ်ပိုင်းကိုရောက်ရှိနေပြီဖြစ်ပါရယ်။ပြီးခဲ့တဲ့လကလွှတ်တော်အဆောက်အဦအတွင်းဝရုံ35ဖြစ်အောင်သမ္မတဟောင်းဒေါ်နယ်ထရမ့်ကခိုင်းတဲ့အတိုင်းလုပ်ခဲ့တယ်လို့ပုံကံတောင်းကျမ်းသူတော်တော်များရဲ့ပြောဆိုမှုကိုတွတ်တော်မက်တွေကတရားစွဲဆိုရမှာကိုးကားခဲ့ကြပါတယ်။ထရမ့်ကိုတရားစွဲဆိုရတဲ့ကော်လိုရာဒိုပြည်နယ်ကွန်ဂရက်အမတ်တူဖြစ်တဲ့ဒိုင်နာဒီကတီကတော့ဒါဟာသဘုံကိုသူတို့တက်ချုပ်ကအမိတ်ပေးတာမျိုးဖြစ်တယ်လို့ယုံကြည်ရပြီးပုံကံသူတွေကလည်းသူတို့ဟာသမ္မတအမိတ်အတိုင်းလိုက်နာတာပါလို့ရဲကိုရှင်းရှင်းလင်းလင်းထွက်ဆိုထားပြီးဖြစ်တယ်လို့ပြောပါတယ်။အထက်လက်တော်တွေကထရမ့်ထောက်ခံသူ Republican အမတ်တွေကတော့ထရမ့်ကိုတရားစွဲဆိုရမှုအပေါ်အလင်းစလိုလှုပ်ဆောင်လိုတာမျိုးမပြတတ်ပါဘူး။ထရမ့်ရဲ့ရှေ့နေတွေကတော့လွှတ်တော်အဆောက်အဦအတွင်းတိုက်ခိုက်မှုအတွက်ထရမ့်မှာတာဝန်မရှိဘူးလို့ပြောပါတယ
်။တောက်ကြံနေမနဲ့ထိတ်တန့်ရအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါ်ခင်မျိုးသက်နဲ့ကိုအောင်မြတ်သူတို့ကပြောပြခဲ့တာပါ။ဆက်လက်ပြီးထိတ်တန့်ရအောင်မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုစက်တိုက်နားဆင်ရဖို့ရှိပါတယ်။မြန်မာနိုင်ငံမှာဆီယနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေရက်အတန်ကြာဖြစ်ပေါ်ခဲ့ပြီးအဲ့ဒီနောက်ဆက်တွဲအဖြစ်နဲ့လူကြုံရေးတပ်ဖွဲ့တွေကနေအိမ်တွေမှာလိုက်လံဖမ်းဆီးမှုတွေဒီတစ်ရက်နှစ်ရက်အတွင်းရက်ဇက်တိုက်ဆိုသလိုပြုလုပ်လာနေတာမှာမင်းညာကတောက်ကလပါမြို့နယ်ခုနှစ်ရက်ကကရဲစခန်းကိုမြို့ကန်လူထုကဝိုင်းဝန်းဆန္ဒပြတဲ့အထိအခြေအနေတွေတင်းမာမှုဖြစ်သွားခဲ့ရပါတယ်။အဖြစ်အဆုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်။
ရန်ကုန်မြို့တောင်ကလာမြို့နယ်ကခုနှစ်ရက်ကွာမှနေထိုင်တဲ့ဟိမင်းအောင်ဆိုတဲ့ Facebook အကောင့်ပန်ရှင်ကသူ့အိမ်ကိုညဘက်အချိန်မတော်မှာရဲတွေယာဉ်မှုတွေရောက်လာပြီးဖမ်းဝရမ်းပြဖမ်းတဲ့ကိစ္စကိုဓာတ်ရိုက်ထုတ်လွှင့်ပြသတာကနေရဲစခန်းရှိမှလူတွေယာဉ်နဲ့ချီပြီးဆန္ဒပြတဲ့အခြေအနေအထိကြီးထွားသွားခဲ့တာဖြစ်ပါတယ်။ဘောကောရံပြလို့ 24နှစ်ရှိပြီဖြစ်တဲ့ကိုဟိမင်းအောင်ဟာကုတဝါဟနဂိုင်းချုပ်အဖြစ်သူ့ကိုယ်သူကြီးညာထားသူဖြစ်ပါတယ်။သူ့ဂိုင်းဟာအမောင့်ပယောဂနဲ့လောကအစီအစဉ်တွေနဲ့ဆိုင်တဲ့အဆောင်အယောင်တွေကိုအွန်လိုင်းမှာရောင်းချနေတာလည်းဖြစ်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းသူ့ဂိုင်းသဘောအရမေတော်တအူးကိုတိုင်တယ်ပြီးစစ်အစိုးရကိုချိန်တဲ့စာရီနိုင်ငံတော်ကိုမကောင်းတဲ့သူတွေလက်ကကာကွယ်ပေးဖို့အပြင်ဆေးဖျောင်းနိုင်ထွန်းပြီးချိန်စာတိုက်ဆူတောင်းဖို့တိုက်တွန်းထားတဲ့စာရီကိုသူ့အကောင့်ပေါ်မှာတင်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့အဲ့ဒီ post ကတော့အခုသူ့အကောင့်မှာမရှိတော့ပါဘူး။သူ့ကိုဖမ်းမလာတဲ့သူတွေကရာအိမ်မှုဆိုသူကလည်းလူမှုကွန်ရက်မှာသူအဲ့ဒီလိုတင်ထားတဲ့စာတွေကြောင့်အခုလိုဖမ်းဖို့လာရတဲ့အကြောင်းပြောဆိုခဲ့ပါတယ်။ဖမ်းမယ်ဆိုလဲအခုလိုညကြီးအချိန်မတော်အထူးသဖြင့်ကာဖျူထုတ်ထားတဲ့အချိန်မှာသူ့ကိုဖမ်းဖို့မတင်တော်တာကြောင့်မနဲ့လင်းမှလာဖမ်းဖို့ပြောပေမဲ့နောက်ဆုံးတကားကိုချိုးပြီးဝင်မယ်ဆိုပြီးလုပ်တဲ့အချိန်မှာသူ့ဘက်ကအလျှော့ပေးပြီးဖမ်းခံခဲ့ပါတယ်။သူ့ပေါ်ဆွဲတဲ့အမှုနဲ့ပုံမှဘလို့မှမဟာဆက်တဲ့အတွက်ဒါကို Facebook ပေါ်ကနေတိုက်ရိုက်ကြည့်နေသူအတော်များများကမကြေမချမ်းဖြစ်ပြီးရစကန်ရှိမှသွားဆန္ဒပြကြတာမှာအစပိုင်းမှာလူသိပ်မများပေမဲ့နောက်ပိုင်းတဖြည်းဖြည်းနဲ့လူအုပ်က900ကျော်လောက်အထိဖြစ်သွားခဲ့ပါတယ
်။ဖျောင်းနိုင်နေနဲ့လာနေကြပါပြီ။ဖျောင်းနိုင်နေနဲ့လာနေကြပါပြီ။ကျွန်တော်တို့ဖျောင်းနိုင်ထွန်းလို့ဖမ်းမယ်ဆိုလို့ရှိရင
်ဖမ်းမယ်ဆို
ဖျောင်းနိုင်ထွန်းလို့ဖမ်းတယ်ဆိုရင်လေသူတို့လည်းဖျောင်းနိုင်ထွန်းကြတယ်သူတို့ကိုလည်းဖမ်းမှာဆိုပြီးဆန္ဒပြနေသူအတော်များများကအဲ့ဒီရဲစခန်းရှိမှာပဲဖျောင်းနိုင်နေထွန်းကြတာအပြင်မတရားဖမ်းဆီးခံထားရသူကိုပြန်လွတ်ပေးဖို့ကြိုးကြော်တာနေအော်ဟစ်ခဲ့ကြပါတယ
်
ဒီလိုဆန္ဒပြသူတွေရဲ့အတန်တွေနဲ့ဆူညံနေတဲ့ကြားမှာပဲအဖမ်းခံထားရသူရဲ့မိခင်ဆိုသူအမျိုးသမီးတယောက်လည်းရောက်လာပြီးသူရောက်နေကြောင်းသူ့သားကိုလှမ်းပြောတဲ့အတန်ကလည်းကြွကြော်တန်နေဆူညံနေတဲ့ကြားကထွက်လာခဲ့ပါတယ်ဆန္ဒပြတဲ့နေရာမှာကိုရန်ရောက်နေတဲ့ကိုအောင်မြင့်မြတ်ကတော့သူတို့အနေနဲ့ဖမ်းထားတဲ့သူကိုပြန်မလို့မချင်းဆက်လက်တောင်းဆိုဆန္ဒပြသွားမယ်လို့ VOE ကိုပြောပါတယ
်နိုင်ငံတော်ကြီးရုပ်သက်သူပုံမှာဖျောင်းနိုင်ဆုံးတာနဲ့ဘယ်လိုဖက်ဆက်သွားလဲတော့ကျွန်တော်လည်းမသိဘူးခင်ဗျအဲ့ဒါတော့သူတို့ပြောတာကျွန်တော်နားလည်းကြားတာပါခင်ဗျကျွန်တော်တို့ဒီမှာဟိုလူရင်အားကဟို3,500တဖြည်းဖြည်းနဲ့နည်းနည်းချင်းနည်းနည်းချင်းတော့များလာတယ်ခင်ဗျားပဲဆိုတော့လေနည်းနည်းနည်းတော့များလာပါပြီခင်ဗျာဟုတ်ကဲ့အကောင်လုံးနဲ့ဒီမှာဖျောင်းနိုင်ထုံးပြီးတော့အာသူ့ပေးဖို့စူတာတောင်းဆိုတာတွေပဲလုပ်နေပါတယ်ခင်ဗျာအာသူတို့ကတော့သူ့ပေးလို့မရဘူးဒီဥစ္စာစားဖားနေပြီးတော့အာဖားဖိုင်းတယ်နောက်ပြီးတော့ဒီလွတ်တော်ဟိုပါလဲဟိုတရားရုံးကနေပြီးတော့အာသူတို့ဟိုဝရမ်းထုတ်ပြီးတော့ဖားဖိုင်းတယ်ဆိုပြီးတော့ပြောတယ်ခင်ဗျာအခုချိန်ကြီးတော့အတူပေးဖို့တော့မမြင်သေးခင်ဗျာတဖြည်းဖြည်းနဲ့တော့လူတို့များလာပြီးကိုဝင်းရတဲ့လူတို့များလာပါပြီခင်ဗျာအာညာစနာတူချင်းစနာတော့လွတ်တဲ့အထိဒီမနဲ့မိုးလင်းလာတဖြည်းဖြည်းအင်အားတွေများလာမယ်လို့လည်းယုံကြည်တယ်ဒီမှာကျွန်တော်တို့အာမလို့မချင်းနဲ့ထိုင်ဆောင်မယ်လို့အားလုံးအဲ့လိုတော့ကျွန်တော်တို့ဟိုကတိတွေကြားကြောင်သဘောတူကြပါခင်ဗျာ
ကိုဟိမင်းအောင်ကိုအမှုဖွင့်တရားဆွဲဆိုတဲ့သူဟာထွေးအုပ်ဖြစ်ကြောင်းရဲစခန်းရှိမှာဆန္ဒပြနေသူတွေကိုလာရောက်စကားပြောခဲ့တဲ့ရှင်းနေတူကပြောပြခဲ့ပါတယ်ဒါပေမဲ့ဒီကိစ္စမှာတရားသူကြီးအနေနဲ့ဖမ်းဝရမ်းထုတ်ပေးပိုင်ခွင့်ရှိမရှိဆိုတာကိုသူတို့ပြန်လည်ဆန်းစစ်သွားမယ်လို့ဆိုပါတယ်နောက်ဆုံးသိရှိထားရတဲ့အခြေအနေတွေကဆန္ဒပြသူတွေဟာသူ့ကိုမလို့မချင်းရက်စကန်ရှိမှာဆက်လက်ဆန္ဒပြကြဖို့ရှိနေတာကြောင့်မနဲ့မိုးလင်းလာတဲ့အချိန်မှာလဲသူတို့နဲ့အတူလာရောက်ပူးပေါင်းဆန္ဒပြကြမဲ့သူဥယေတိုးလာနိုင်ခြင်းရှိနေပါတယ်ခင်ဗျာ
မင်းညားကတောင်းကလာမှာမငြိမ်မသက်ဖြစ်ခဲ့တဲ့အကြောင်းကိုစော်ဝင်းလိုင်တင်ပြခဲ့တာပါ Silver Disobedience Movement CDM မှာဝန်ထမ်းတွေပါဝင်ပြီးရုံးတက်တဲ့အနာဖီစံတဲ့လှုပ်ရှားမှုကအနာသိစကောင်စီရဲ့အစိုးရရန်ရက်လဲပတ်မှုကိုအတိုင်းအတာတစ်ခုထိထိခိုက်လာနေတာပေါ်လွင်ကြောင်းမြန်မာနိုင်ငံရေးတုံ့တက်သူတချို့ကမြင်ပါတယ်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ February 17ရက်နေ့ကထုတ်လင်းတဲ့ပြည်ထောင်စုနေမင်းကွန်းအပေါ်အခြေခံပြီးပြောဆိုတဲ့အကြောင်းကိုကိုညံဝင်းအောင်ကတင်ပြပါမယ်ခင်ဗျ
ဖေဖော်ဝါရီ12ရက်နေ့မှာကြာရောက်တဲ့84နှစ်မြောက်ပြည်တော်စုနေနဲ့ပတ်သက်ပြီးနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လည်းပြောသွားတဲ့မေးခွန်းထဲမှာကိုဗစ်ကာကွယ်ဆေးထိုးနှံပြီးကိစ္စအပြင်ကျန်းမာရေးဝန်ထမ်းတွေအ мян ဆုံးအလုပ်ပြန်ဆင်းဖို့အခြားအစိုးရဝန်ထမ်းတွေဟာလည်းမတမာသူတွေရဲ့သွေးထိုးပေးမှုကြောင့်လုပ်ငန်းတာဝန်ပြက်ကွက်နေရတဲ့အကြောင်းနဲ့2020ရွေးကောက်ပွဲကော်မရှင်မှာအားနည်းချက်တွေရှိတဲ့သဘောထောက်ပြပြောဆိုသွားတာပါ။ဗိုလ်ချုပ်မူကြီးမင်းအောင်လည်းမေးခွန်းကိုခြုံကြည့်ရင်ဝန်ထမ်းတွေရဲ့ CDM လှူရှာမှုဟာအတိုင်းအတာတစ်ခုထိထိရောက်နေတယ်ဆိုတာပေါ်လွင်ကြောင်း88ဒီမိုကရေစီရေးလှူရှာမှုခေါင်းဆောင်တူဖြစ်ခဲ့တဲ့နယူးယောက်မြို့မှာနေထိုင်သူဦးမမောင်ကျော်ကသုံးသပ်ပါတယ်
။သူကအခုဝန်ထမ်းတွေလုပ်နေတဲ့ဒီ CDM ကိုတကယ်ကိုအထူးထူးသဘိတ်ကြီးအဆင့်ထိကိုတက်ပြီးတော့ဟိုပေါက်ခွဲသွားမှာသူစိုးရိမ်တဲ့သဘောရှိရလို့ကျွန်တော်ထင်ပါတယ်။ဒါသူ့ကိုတော်တော်ထိညာပြည့်တဲ့သဘောလို့ရှင်တယ်။သူကအဲ့ဒီဘက်မှာလေတံခတ်ပြော့ပြော့နေပဲရိုးသားသားအလုပ်ချင်းနေတဲ့ဝန်ထမ်းတွေကမတမာသူတွေကပဲနှောက်ရက်နေတဲ့ပုံစံမျိုးဖြစ်အောင်သူကပြောနေပါတယ်။နောက်တစ်ဖက်တည်းမှာပဲကျွန်တော်တွေ့နေရတာကိုစီရမ်မူပါတဲ့ဝန်ထမ်းတွေကိုသူလိုက်ပြီးညဘက်တိတ်တိတ်ဆိတ်ဖမ်းနေပါပြီဆိုတော့ဒါသူကဟိုအချိုသက်ပြီးတော့ဒါပြည်ရနဲ့သူချင်းကတာလို့ကျွန်တော်ထင်ပါတယ်။ဒီဟာတော့သူရအောင်ဖြုတ်ခွင်းပြီးမှသူကနောက်ချင်းသွားမှာဆိုတော့သူကဒီဝန်ထမ်းတွေပုံမှန် operation နဲ့ကိုပြန်ဝင်မှုအဲ့ဒါကိုသူကဒီမျိုးမျိုးနဲ့သူစူးစမ်းမှာ။အခုလူငယ်တွေလုံနေတဲ့အဲလှုပ်ရှားမှုကဒါအချိန်ဟုန်ကြီးပိုကြီးလာဖို့အတွက်သူကအားပေးတယ်ပေါ့ဗျာ။အဲ့ဒီတော့ဒီအဲမှာပဲအမျိုးမျိုးရှိပြီးတော့တကယ်လောက်ပိုင်ခွင့်ရှိတဲ့နိုင်ငံရေးသမားတွေကဒီတိုင်းအချိန်ဆုံးလို့မြင်နေဘာမှအစီအစဉ်မရှိဘူးဆိုရင်တော့ကျွန်တော်ကတဖြည်းဖြည်းနဲ့ဒါထိခိုက်စရာအကြောင်းရှိပါတယ်
။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာရှိတဲ့ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌကိုဂွန်ဆန်ကတော့စစ်ကောင်စီအနေနဲ့မိမိအာဏာတည်ဆောက်ရေးမှာဥက္ကဋ္ဌယုံကြည်မှုအားနည်းနေတာတွေ့ရကြောင်းစစ်ကောင်စီဥက္ကဋ္ဌရဲ့မေးခွန်းအပေါ်တုံ့တက်ပါတယ်
။ဒီနိုင်ငံတော်အစိုးရဝန်ထမ်းတွေကိုရောပြန်ခေါ်တာတော့ဒီ CDM မှာမပါဝင်ဖို့ပေါ့နော်လူထုလှုပ်ရှားမှုမှာမပါဝင်ဖို့သူ insight အားတိုက်စူးစမ်းနေပုံပေါက်တယ်ဘာဆိုသူအနေဖြင့်လည်းယုံကြည်မှုကိုယ့်ကိုယ်ကိုယုံကြည်မှုအားနည်းနေတဲ့ပုံစံကျွန်တော်တွေ့နေရဘာဆိုတိုင်းရင်းသားတယောက်နဲ့ယောက်ခေါင်းခေါက်မှထည့်ထားတယ်တခြားပါတီငယ်ကလူတွေယောက်ခေါင်းခေါက်မှထည့်ထားတယ်ထည့်ထားဆိုတိုင်းရင်းသားတွေကိုချော့ပေါင်းတဲ့ပုံစံပေါ့နော်ဒီဟာကဘာပုံဖော်လဲဆိုတော့သူတတ်သွင်းမှတောင်မှပြဿနာရှိမဲ့ပုံစံပဲဘာဆိုသူယုံကြည်မှုအပြည့်အဝတာကနေထောက်ခံမှုအပြည့်အဝရှိရင်သူဒီလူတွေကိုခေါ်စရာမလိုပါဘူးဒီဟာကအကုန်လုံးရုပ်သေးတယ်ကြီးပဲပေါ့နော်ဒီလိုမျိုးအာဏာရှင်တွေနဲ့ဒွန်တွဲနေထိုင်တဲ့နိုင်ငံမှာတိုင်းရင်းသားတွေရောငြိမ်းချမ်းဖို့အကြောင်းရင်းမရှိဘူးအဲ့လိုပြင်ပါလားခင
်ဗျပြည်တော်စုနေအတွက်ရည်စူးပြောဆိုတဲ့ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းရဲ့မေးခွန်းကြောင့်တိုင်းရင်းသားစီလုံးညင်ညွတ်ရေးပိုရလာစရာအကြောင်းမရှိဘူးလို့ပြောသူကမေလန်းပြည်နယ်ချင်းတိုင်းသားများအဖွဲ့ CM ရဲ့တာဝန်ခံဦးစုသုံးမှုန်ဖြစ်ပါတယ်
ပြည်ထောင်စုနေဆိုတာဘယ်ကနေထွက်ပေါ်လာသလဲဒါပင်လုံစာချုပ်ကနေပဲထွက်ပေါ်လာတဲ့ဟာပင်လုံစာချုပ်ဆိုတာပါလေဒီမိုကရေစီနည်းချက်ချက်အတူတကွနေထိုင်ရေးဖက်ဒရယ်မူအရာနေထိုင်ရေးပဲဖြစ်ပါတယ်ဒါပေမဲ့အခုဘုချုပ်မှုကြီးမြောက်လာပြောတဲ့ပြည်ထောင်စုဆိုတာကတော့ဒါပင်လုံစာချုပ်ကိုစန့်ကျင်နေပါတယ်ဒီလိုမျိုးစီအုပ်ချုပ်ရေးစနစ်ကနေအုပ်ချုပ်နေမယ်ဆိုရင်တိုင်းတားစီလုံးကြီးရေးဆိုတာလည်းမဖြစ်နိုင်ဘူးတကယ့်ပြည်ထောင်စုစစ်စစ်လည်းမဖြစ်နိုင်ဘူးပြည်ထောင်စုစစ်စစ်ဆိုတာကတော့ပင်လုံစာချုပ်ပေါ်မှာပဲခြေခံပါပဲရွေးကောက်ပွဲကော်မရှင်တွေကသူတို့မဲကြီးတုံးကပဲဖြစ်ဖြစ်တခြား NLD တပါတီတည်းမဟုတ်ဘူးတခြားပါတီတွေလည်းပါတယ်လိလာတူတွေလည်းပါတယ်သူတို့ကောင်းကောင်းလည်းလုပ်ပါတယ်ဆိုတော့အခုလူချုပ်ကြီးမြောက်ဟန်ပြောတာကUC လူကြီးတွေအပြစ်တင်ပြီးတော့ဖမ်းလာတာလေဒီလိုမျိုးနီလာနဲ့ပြည်ထောင်စုကိုဆက်လက်ပြီးတော့အုပ်ချုပ်မယ်ဆိုတာကတော့လုံးဝမဖြစ်နိုင်ဘူ
းအာဏာသိမ်းစစ်ကောင်စီရဲ့ဗဟုနဲ့တိုင်းပြည်နယ်ဆိုင်ရာစီမံအုပ်ချုပ်မှုဥဆောင်အဖွဲ့တွေထဲမှာတိုင်းသားတွေကိုတတ်နိုင်သမျှထဲသွင်းစည်းရုံးထားတာတွေ့ရတယ်လို့ NLD နဲ့သဘောထားကွဲလွဲပြီးရွေးကောက်ပွဲမှာအနိုင်မရတဲ့ပါတီတချို့ကခေါင်းဆောင်တွေကိုလည်းထဲသွင်းထားတာတွေ့ရပါတယ်ဒါပေမဲ့စစ်ကောင်စီအဖွဲ့ထဲမှာပါဝင်လွှတ်ဆောင်မှုကံလန်းချက်ကိုတချို့ပါတီတွေနဲ့တိုင်းသားခေါင်းဆောင်တွေကညင်းပယ်ခဲ့တာလည်းရှိပါတယ်ခင်ဗျာ
။ကုညာဝင်းအောင်တင်ပြသွားခဲ့တာပါ။မြမစစ်တပ်ကအာဏာသိမ်းတာကိုလမ်းပေါ်ထွက်ကန့်ကွက်ကြတဲ့6ရက်မြောက်နေ့မှာရန်ကုန်မြို့ရောက်တိုင်းရင်းသားလူနည်းစုတွေလည်းပူးပေါင်းပါဝင်လာကြပါတယ်။ဆန္ဒပြလှုပ်ရှားမှုအတွင်းတိုင်းရင်းသား16မြို့စုစည်းပြီးစစ်အာဏာရှင်စနစ်နဲ့2008ခုနှစ်အခြေခံဥပဒေဖျက်သိမ်းရေးတို့ကိုလည်းတောင်းဆိုခဲ့ကြတာပါ။အဖြစ်အပျက်ကတော့ကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ရန်ကုန်မြို့ရောက်တိုင်းသားလူမျိုး16မျိုးဟာတိုင်းသားလူမျိုးများအထွေထွေတပိတ်ကော်မတီကိုဖွဲ့စည်းပြီးဒီကနေ့ဆန္ဒပြပွဲမှာပူးပေါင်းပါဝင်ခဲ့ကြတာပါလက်ရှိတိုင်းသားလူမျိုးများအထွေထွေတပိတ်ကော်မတီကဆောင်ရွက်ခဲ့တဲ့အခြေအနေကိုနာဂတိုင်းသားလူငယ်တူဦးဖြစ်တဲ့ကိုခါနူးက VOA ကိုအခုလိုပြောပါတယ်
အခုလောဆယ်တော့ကျွန်တော်ဒီကရင်အမျိုးသားနေဖြစ်တဲ့လို့ကရင်အမျိုးသားတွေဥဆောင်ပြီးတော့ကျွန်တော်ဒီမြေနေကုန်းကနေဒီရွှေကုန်းတိုင်အထိခြေသက်ဒီဆန္ဒပြတာဖြစ်ပါတယ်ကျွန်တော်တို့ရဲ့ဘုံတော်သူညချက်ကဆက်အနာရှင်စနစ်ဖျက်သိမ်းဖို့ရ2008အခြေခံဥပဒေဖျက်သိမ်းဖို့နောက်ပြီးဖက်ဒရယ်ဒီမိုကရေစီစနစ်ပြည်ထောင်စုကြီးတည်ထောင်ဖို့နဲ့နောက်ဆုံးတော့ဒီမတရားဖမ်းဆီးခံပြည်သူများအားလုံးလွတ်ပေးဖို့အတွက်ကျွန်တော်တို့တောင်းဆိုပြီးတော့ခြေသက်ဆန္ဒပြတာဖြစ်ပါတယ်
ရန်ကုန်မြို့ရောက်တိုင်းသားလူမျိုးတွေဟာမနေ့၈နာရီမှာမြင်းညီကုန်းကဘရိုမာပန်းချံမှာစူဝေးဟောပြောကြပြီးနောက်ရွှေကုန်းတိုင်းကိုခြိတက်ကြရမှာလူဦးရေ1000လောက်ပါဝင်မယ်လို့စီစဉ်သူတွေကခန့်မှန်းထားကြပါတယ်ဘရိုမာပန်းချံဟောပြောပွဲမှာတော့2015ခုနှစ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဖြစ်လက်ရှိရန်ကုန်တိုင်းဒေသကြီးကကရင်တိုင်းသားရေးရာဝန်ကြီးအဖြစ်ရွေးချယ်ခံထားရသူလည်းဖြစ်တဲ့နော်စုစန်းနာလှလှဆိုးကဟောပြောခဲ့ပါတယ
်ဒီကျဲတဲ့ဆိုးရဖြစ်ပါတယ်ကျွန်မလူတော်ကိုစေတယောက်ဒီနဲ့ဘာနဲ့လုံးလုံးတာဝန်ထမ်းဆောင်ခဲ့လဲဒါပေမဲ့2008ဖွဲ့စည်းပုံဥပဒေအောက်မှာကျမတို့ဘာမှလုပ်ခွင့်မရခဲ့ပါဘူးကျမတို့တိုင်းသားတွေရဲ့တောင်းဆိုမှုဟာ2008အောက်မှာပဲမင်းနေကြောက်ပဲခဲ့ရတာကျမရဲ့ကိုထွေပဲဖြစ်ပါတယ်အဲ့တော့ကျမတို့2008ဖွဲ့စည်းပုံချက်သရေကိုလည်းရဲရဲဝံ့ဝံ့ထောက်ခံပါတယ်လို့ပြောလိုပါတယ်
ရခိုင်တိုင်းသားကိုယ်စားလှယ်တဦးကလည်း2008ဖွဲ့စည်းပုံကြောင့်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးမှာအဟံအကြားတွေကြုံနေရတဲ့အခြေအနေကိုအလေးထားပြောကြားခဲ့ပါတယ်
။အခုလက်ရှိအနာရပါတီအနေနဲ့လည်းပဲအခု5ဒေါ်လာရေးကာလမှာလည်းတတိပြုရမယ့်အချက်တွေရှိပါတယ်။ကျွန်တော်တို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအောက်ကိုလုံးဝပြန်ဝင်လို့မရပါဘူး။အဲ့ဒါအရေးကြီးပါတယ်ပေါ့နော်။ဒါကိုလည်းကျွန်တော်ဒီနေရာမှာခံတောင်းပြောချင်ပါတယ်ရှင်။
ကချင်တိုင်းသားကိုယ်စားလှယ်တဦးကလည်းဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်အားလုံးပါဝင်ဖို့တိုက်တွန်းသွားပါတယ်
။ပြည်ထောင်စုမြန်မာနိုင်ငံမှာရှိတဲ့လူမျိုးများအကြားငြိမ်းချမ်းစွာအတူရှင်သွဲနေနိုင်ဖို့ဖက်ဒရယ်ဒီမိုကရေစီတောင်စုပေါ်ပေါက်လာအရေးအားရန်ကိုအလုံးကိုအရေးကြီးလာပါတယ်။ကျွန်တော်ကချင်လူမျိုးများဗိုလ်ချုပ်အစံတည်ပြီးခဲ့တဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုပေါ်ပေါက်ရေးအားပေါ်ပေါက်ကြီးကိုမြေပေါင်း60ကျော်ကြာဒီနေ့ကတောင်းဆိုနေခဲ့ခြင်းဖြစ်ပါတယ်ခင်ဗျာအာနာရှင်စစ်ချက်တည်းဘောချောအောင်ဆန်းရဲ့တတိကိုအများအကောင်းပြေပေါ်နိုင်ဖို့ဗမာမိတ်ဆွေများဒီနေ့လည်းလက်ခံပြီးကြဖို့တိုက်တွန်းရှင်ပါတယ်
ဒီကနေ့တက်ရောက်လာတဲ့တိုင်းသားလူမျိုးစု16စုကတော့ကချင်ကရင်ချင်းရခိုင်ရှမ်းဗမာလီစုဝပအိုတအန်းပလောင်ကဒူးဒိုင်းနဲ့မျိုးအင်းသားမရမာကြီးတက်စားတဲ့လူမျိုးတွေဖြစ်ကြပြီးဟိန္ဒူဘာသာဝင်တမီးလူမျိုးနဲ့အစ္စလမ်ဘာသာဝင်တွေလည်းပူးပေါင်းပါဝင်ခဲ့ကြပါတယ
်
စစ်အာဏာသိမ်းမှုကိုစုပေါင်းဆန့်ကျင်တဲ့တိုင်းရင်းသားတွေရဲ့ဆန္ဒပြမှုတွေအကြောင်း VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြသွားတာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြလှုပ်ရှားမှုတွေမှာသမယိုးကြမဟုတ်တဲ့ပုံစံမျိုးစုံနဲ့ထူးထူးခြားခြားပါဝင်လာသူတွေလည်းရှိနေပါတယ်ရန်ကုန်မြို့ကဆန္ဒပြပွဲတွေအတွင်းထူးထူးခြားခြားမြင်ကွင်းနဲ့လှုပ်ရှားမှုတွေကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA သတင်းထောက်အကန့်တော်ကတင်ပြပေးပါမယ်ခင်ဗျ
တကအာနာတိန်တဲ့လောက်ရက်ကိုစကျင်စန္ဒပြပွဲတွေနေရအနှံ့ပေါ်ပေါက်နေသလိုလူတန်းစားပေါင်းဆောင်ကပုံစံမျိုးစုံနဲ့ပါဝင်နေကြတာဖြစ်ပါတယ်ခွဲချစ်သူအဖွဲ့ဟာဆိုရင်လည်းနိုင်ငံတကာအတန်းအဝန်ကပါအာယုံဆိုင်လာနေတဲ့မြန်မာနိုင်ငံအခြေအနေကိုမိမောင်းထိုးပြဖို့ရန်ကုန်မြို့မြန်မာပလာဆာရှိကစန္ဒပြလှုပ်ရှားမှုမှာပါဝင်လာခဲ့တာပါ
အဓိက international attention လဲလို့ရတယ်ကလေးတွေပါတော့သူကပုံစံဆိုင်နေတာပုံစံမျိုးနဲ့ကြတာပေါ့နိုင်ငံတကာမှာလည်းဒီသူချစ်သူတောင်းဝမ်းနေရဲ့အင်အားကြီးမားလာတာဖြစ်တဲ့အတွက်ကြောင့်ပေါ့အဓိက attention လေးပြရအောင်ပေါ့နော်
ငင်းချမ်းတဲ့အာနာဖီဆန်ရေလှုပ်ရှားမှုတွေကနေလမ်းပေါ်ထော့ဆန္ဒပြလှုပ်ရှားမှုတွေနေရအနှံ့ပေါ်ပေါက်လာနေတဲ့အထက်မှာအလုံးမပြတ်ချီထိုးရင်းပါဝင်သူတွေလည်းရှိနေပါတယ်
အခုကျမတို့ဒီမှာထိုင်ပြီးတော့ချီးကျူးချီးကျူးရယ်ပေါ့နော်ဘာလို့လဲဆိုရုံးမားတွေတော်တော်များများချီးကျူးရယ်ရုံးမတက်ပါနဲ့ရုံးတက်ပြီးရုံးမှာချီးသွားမထိုးပါနဲ့လို့အိမ်မှာပဲချီးထိုးကြပါလို့ကျမပြောချင်လို့ပါဆက်ပြီးတော့ကျမတို့အရင်တော့လို့ပဲအိမ်မှာအေးဆေးဆေးအလုပ်လုပ်ချင်ပါတယ်ဆက်အောင်လာရှင်လုံးဝအလုပ်မရှိပါဘူးရှင်
စနပြလှုပ်ရှားမှုတွေမှာတော်တော်များများတွေ့ရတဲ့လူငယ်တွေထဲမှာဥနိုဂိုင်းကစားရင်ဒီမိုကရေစီလွတ်လပ်ခွင့်အတွက်တောင်းဆိုစနပြရတယ်လို့လည်းကိုကျော်ကြီးကပြောပါတယ
်ဒီလိုမျိုးအာဏာအောက်မှာချိနေကြရတာလေဒီလိုမျိုးအခုလိုမျိုးလွတ်လပ်တဲ့ဒီမိုကရေစီအစ်စ်မှာပဲကျွန်တော်ကလိုအပ်တယ်ဗျအားကြောင့်ကျွန်တော်နင်းနန်းတော်စနပြတယ်နင်းနန်းတော်ဆော့ကစားတယ်ခင်ဗ
ျကျွန်တော်ကလူငယ်တွေပ
ါရန်ကုန်မြို့ကစနပြပွဲမှာထင်ရှားတဲ့အမှုပညာရှင်တွေတရုတ်ဆောင်တွေလည်းပါဝင်လာကြတာပါကိုကျွန်းကျင်ရအမှုပညာနဲ့ဆန္ဒပြသူတွေကိုဖျော်ဖြေရေးပါဝင်သူတွေလည်းရှိနေပါတယ
်ဒါတနိုင်ငံလုံးမှာဒါအစိုးရဝန်ထမ်းတွေတောင်မှပဲပြည်သူတရားလုံးကတက်တက်ကြွကြွနဲ့ပါဝင်နေတဲ့အချိန်မှာကျွန်တော်တို့ဂီတကိုချစ်ကြတယ်မျက်နှိုးကြတယ်ဒီကျွန်တော်တို့ကလည်းပြည်သူတွေကပြည်သူတွေပဲလေကျွန်တော်တို့အနေနဲ့လည်းဒါသူတို့ကို support လုပ်တဲ့အနေနဲ့ကျွန်တော်တို့ကဂီတထွက်တီးတယ်ခွန်အားရှိတဲ့တခြင်းလေးတွေစိုပေးတယ်
ဆန္ဒပြပွဲကိုလှုံ့ဆော်ရေးရဲတပ်ဖွဲ့တွေကသွေးထော့တန်းယိုနှိမ်နင်းတာတွေရှိခဲ့တာကြောင့်ငိုင်းချတဲ့လှုပ်ရှားမှုတွေကိုထိန်းထားနိုင်အောင်ကြိုးပမ်းသူတွေလည်းရှိနေပါတယ်။ငိုင်းနေကောင်းကလှုပ်ရှားမှုတွေမှာဆန္ဒပြသူတွေကပရက်ရုပ်ဝတ်ပြုစုတောင်းရင်အကြမ်းမဖက်တဲ့နီးနဲ့အာနာဖီဆန်ရဲ့လှုပ်ရှားမှုမှာပါဝင်နေကြတာပါ
။ဘာကြောင့်မတို့ပရက်ရုပ်ပြီးဆိုတာလဲဆိုတော့အာနာရှင်ဆိုရအောင်မတို့ကမလိုလား။မတို့ကိုယ်တိုင်လည်းဝင်တယ်CDM ကိုကိုတိုင်ပြုတ်လို့ပြုတ်ကိုတိုင်ပါဝင်ပြီးတော့ဒီအာနာရှင်ဆိုရအောင်အာနာရှင်စစ်ဆိုရအောင်မတို့ကတုတ်မျိုးဥစားပြစ်စင်တာအန်တူဥစားအန်တူစင်တာပေါ့နော်အဲ့လိုမျိုးပါအဓိကတော့အမေစုနဲ့သမဒါကြီးပြန်လို့စစ်စင်တာပေါ့နော်အဲ့အတွက်ကိုပဲမတို့ကပါလေးဝိရစ်စတောင်းနေတာပ
ါဆန္ဒပြလှုပ်ရှားမှုတွေမှာမင်္ဂလာဝတ်ဆောင်တွေဝတ်စားပြီးပါဝင်သူတွေကာယဗလမောင်းတွေအလှမယ်တွေလည်းပါဝင်လာကြတာလည်းတွေ့ရပါတယ်ထူထူချာချာလေထိုးရေကူးကံငယ်လေးတွေထဲမှာထိုင်ပြီးငញ្ញញချမ်းချမ်းစွာဆန္ဒပြသူတွေချက်ပြောက်စားတောင်းရင်ပါဝင်လှုပ်ရှားသူတွေလည်းတွေ့ရပါတယ်ရှင
်ဆီယာနာသိမ်းမှုကိုစန့်ကျင်တဲ့ရန်ကုန်မြို့ကထူးခြားတဲ့ဆန္ဒပြမှုတွေနဲ့လှုပ်ရှားမှုတွေအကြောင်း VOA သတင်းတောက်အက္ကနောင်ကတင်ပြခဲ့တာပါမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့သဘောထားအမြင်တွေကိုပေးပို့ခြင်းနဲ့ဆိုရင် VOA email လိပ်စာအသစ်viewburmese@psiphon3.com ကိုလည်းပို့နိုင်ပါတယ်မြန်မာနိုင်ငံကအာဏာသိမ်းစစ်အုပ်စုအနေနဲ့စန့်ကျင်ဆန္ဒပြနေတဲ့လှုပ်ရှားမှုတွေကိုကန့်သတ်ထိန်းချုပ်နိုင်ရေးအင်တာနက်ဆိုင်ဘာလုံခြုံရေးဥပဒေတွေပြင်ဆင်နေပေမဲ့လည်းအဲ့ဒီဥပဒေကြမ်းပါတားဆီးကန့်သတ်ချက်တွေကိုလူငယ်တွေရဲ့ခေတ်သစ်လူမှုမီဒီယာနည်းပညာတွေနဲ့ကြော်လွှားသွားနိုင်မှာပါလို့ဒီလှုပ်ရှားမှုမှာပါဝင်ပတ်သက်နေသူတွေကဆိုပါတယ်ကိုဝင်းမင်းကမေးမြန်းထားပါတယ်ခင်ဗျ
ဟုတ်ကဲ့အခုလိုအင်တာနက်ဆိုင်ဘာဥပဒေကြမ်းအကြောင်းကိုလက်ရှိစစ်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြနေတဲ့ရန်ကုန်စစ်တပ်ကသူနှစ်ကကျောင်းသားသမဂ္ဂဥက္ကဋ္ဌကိုဥက္ကာမြတ်က
ဒီဆိုင်ဘာလုံခြုံရေးဥပဒေမူကြမ်းကဒီအရင်ထဲကစပြီးဆွေးထားတယ်။ဒါပေမဲ့အခုထွက်လာတဲ့မူကြမ်းကတော့သူတို့လို့သူတို့ပြောင်းထားတယ်ဆိုတော့ကအခုကျွန်တော်တို့လူငယ်တွေကဒီနည်းပညာနဲ့ပေါင်းစပ်ပြီးတော့မှစစ်အာဏာရှင်ကောင်းဆောင်မျိုးဆန့်ကျင်နေတာဆိုတော့ဒီဥပဒေကြမ်းကိုအစောဆုံးသူတို့ကြားထိုင်နေဆိုတာဒါဂျူမဲတွေကိုကန့်တတ်ဖို့ကြိုးစားရတယ်လို့ကျွန်တော်ကမြင်နေကြ။
ဒါအပြင်ရန်ကုန်ကဒီဆန္ဒပြပွဲတွေမှာတက်ကြွစွာလှုပ်ရှားနေတဲ့မွန်လူငယ်ကိုတန့်စင်ဖြူကလည်း
ဒါကတော့ချက်တော့လေကတမင်းကိုအဓိကတော့ကျွန်တော်တို့ဒီ information system ကိုသူတို့ချက်တော့လို့ပဲကျွန်တော်ယူဆတယ်လို့ကျွန်တော်တို့ရဲ့ဒီအတန်လေးကျွန်တော်တို့ရဲ့ movement တွေကိုကျေကျေလေးနဲ့အထမဖြစ်စေချင်တယ်လို့ပဲကျွန်တော်ဒီရုပ်လေးမြင်နေကြ။ဒီပေါ်
1988ဒီမိုကရေစီအရေးတော်ပုံမှာပါဝင်ခဲ့ပြီးလက်ရှိလဲလူငယ်တွေနဲ့ပူပေါင်းပါဝင်လှုပ်ရှားနေတဲ့ကိုဝင်းတင်က
ဒီအင်တာနက်နဲ့ဖြန့်သုံးဖို့မရအောင်ပေါ့ဗျာသူတို့ဘုတ်ဝင်ဆိုတဲ့ဟာတော့ကျွန်တော်ကြားနေတော့ကြားပါပြီဒီတကယ်တမ်းဒက်တွေဒီသူတို့ဒီအာရာသိန်းကြီးရဲ့နောက်ပိုင်းအစပြီးတော့အဲ့အင်တာနက်တွေအကုန်လုံးကကြားပါတာပဲ
ဒီနေရာမှာအခုလိုအင်တာနက်300ခက်လာနေပုံကိုတတိထားမိတဲ့ကိုတန့်စင်ဖြူကလည်
းအဓိကတော့ Facebook မှာပေါ့နော်ဒီတမ်းရရှိရပို့ပြီးခဲ့တဲ့ကြပိုင်းကျွန်တော်တို့အင်တာနက်လိုင်းအပိတ်ခံလာရတဲ့အချိန်ကြီးပြီးသွားတဲ့နောက်မှာကျွန်တော်တော့ရှောက်နိုင်ငံနဲ့ပတ်သက်ပြီးတော့ဒီနေ့ပြတဲ့နောက်ပိုင်းမှာ Wi-Fi connection နဲ့တူမပေါင်းတော့ကျွန်တော် VPN ခံပြီးတော့တုံးတဲ့အချိန်မှာတော့နည်းနည်းပေါင်းတယ်နောက်ပိုင်းဆိုရင် connection ရ weak ဖြစ်တယ် security weak ပြတယ်ပေါ့နော်အခုဆိုရင်ကျွန်တော်ရဲ့ MPD ဒီဖုန်းနံပါတ်နဲ့ကျွန်တော် online ဖွင့်ပြီးတုံးတာဆိုရင်တုံးလို့မရဘူးလုံးဝ new feed မတက်ဘူးတိကျမှမဟုတ်ဘူးကျွန်တော် server ရော ဖုန်းလို့ကျွန်တော်ဝင်တစ်ခုမှဝင်လို့မရဘူး။ကျွန်တော်ရဲ့ဒိမြင့်ဖုန်းတလုံးနဲ့ hotspot နဲ့ကျွန်တော်တုံးမှာပဲတုံးလို့ရတယ်။နေ့လာဆိုကျွန်တော် live တုံးခုလေးကိုလည်းကျွန်တော်တင်လိုက်။အဲ့ဒါကြတော့ချက်ချင်းကျွန်တော်ရဲ့ဒီ device ပေါ့နော်။ဒါကြောင့်ဖုန်းနံပါတ်ပေါ့ဝင်အတူထားပြီးတော့သူတို့ ban တာလားပေါ့နော်။ ban နဲ့အဖြစ်ကြည့်လို့မရောက်သေးဘူ
း။အလားတူအခုလိုဆက်ကျင်ဆန္ဒပြလှုပ်ရှားမှုတွေရှိနေချိန်မှာဒီ internet ကန့်သတ်မှုကြောင့်ဖန်ဆင်းမှုတွေကအထူးသဖြင့်နယ်တွေမှာလူမမြင်သူမမြင်ပိုဖြစ်မှာစိုးရင်ရတယ်လို့စေနှစ်သမဂ္ဂဥက္ကဋ္ဌကိုဥက္ကာမြတ်ကဆိုပါလေ
ဒီကဲရက်တရားဆိုရင်အင်တာနက်ပြတ်တောက်သွားတဲ့ခါမှာသူက information delay တွေတော့ဖြစ်လာတယ်ဗျအဲ့တော့ social media network အားနေသွားမယ်ဆိုရင်တော့မမကန်တဲ့တည်နေတည်အောင်ချတာဖြစ်လာနိုင်တယ်ဗျအခုကဘာဖြစ်လဲဆိုတော့ဒီတရားဖန်ဆင်းခံရတဲ့လူတွေရှိလာတယ်ဥပမာဆိုပါတော့နေမျိုးတွေမှာဆိုပြရဆိုရင်အဲ့လိုမျိုးအဖမ်းကြီးရှိတယ်ကျွန်တော် CDN ဥဆောင်သူတွေကိုအခုဆိုစပြီးတော့ဖမ်းကြီးနေပေါ့နော်အဲ့လိုမျိုးအဖမ်းကြီးတဲ့င်းတွေကဒီလိုပဲလူမတိသူမတိနဲ့အဲ့လိုမျိုးတန်းခံရတဲ့ကျွန်တော်ဆရာဝန်တွေလည်းရှိလာတယ်အဲ့တဲ့င်းတွေကမရောက်လာအောင်ဆိုရင်ဒီသူတွေကမတိနိုင်တော့မတိနိုင်တဲ့အခါကျကျွန်တော်လူတို့အချင်းချင်းကာဝယ်မှုကအားနေသွားလိမ့်မယ်ဗျ
ဒါပေမဲ့အခုလို internet ကန့်သတ်မှုကြောင့်တော့လက်ရှိလှုပ်ရှားမှုကိုရပ်တန့်စေမှာမဟုတ်ဘူးလို့ပြောင်းလဲသွားနေပုံကိုကိုဝင်းတင်က
ဒီလိုဖြတ်တော့လို့လေကျွန်တော်တို့ဒီလုပ်ငန်းကြီးကလက်ရှိဖြစ်နေတဲ့အရေးကြီးကတော့ပြီးသွားမှာတော့မဟုတ်ဘူး။ဒါကြောင့်လဲဆိုဒီဘက်ခေတ်မှာက generation ကပြောင်းသွားပြီ။ကျွန်တော် initiative ပုံစံမျိုးနဲ့မတူတော့ဘူးလေ။ခလေးတွေဒီပြညာအခုလက်ရှိဒီ2018ကိုပေါ်ဆောင်နေတာကလူငယ်တွေအများကြီးကိုယ်ဒီမှာနည်းပညာရှိတဲ့ဟိုအစွမ်းအများကြီးရှိပါတယ်။နောက်အခြားအခြားတော့နိုင်ငံတော်ကနေပြီးတော့ကျွန်တော်တို့နဲ့ဆက်ဆက်ပြီးတော့ဒီအယူအညာကိုကျွမ်းကျင်နေတဲ့ကမ္ဘာလုံးရဲ့နိုင်ငံများမှာအများကြီးရှိပါတယ်။သူတို့ကအခုဒီနေ့ညာရပါတယ်
။အလားတူကိုဥက္ကာမြတ်ကလည
်းကျွန်တော်အနေနဲ့ကတော့ဒါပထမဒီ cyber security law တော့ဒါစိုးရိမ်မှုရှိတာပေါ့နော်။ဒါပေမဲ့ဒါကြီးဖြစ်လာပြီဆိုရင်လည်း global treatment ဖြစ်နေကျွန်တော်ရအောင်ဖောက်ထွက်မယ်ဆိုရုံကြည်ချက်တော့ထားတယ်ဗျ။ကျွန်တော်တို့လူငယ်အချင်းချင်းကလည်းနည်းပညာနဲ့အသက်ပြီးတော့မှချင်းချင်းဝေမျှပြီးတော့ကြော်လောက်သွားနိုင်တယ်။အခုလက်တော့ဆိုကျွန်တော်တို့ VPN ကြော်ပြီးတော့သွားရတယ်။အဲ့ခါကျတော့ဒီတရုတ်နိုင်ငံမှာလည်းလူငယ်တွေကဒီ firewall ကာထားတဲ့အခါမှာသူတို့ Facebook သုံးနိုင်တယ်။ကျွန်တော်တို့ကဒီကလာမှာဒီဟာကိုဖောက်ထည့်ပြီးတော့သုံးနိုင်မယ်လို့ယုံကြည်ကြရတယ်။အကုန်လုံးကအချိန်မှာဒီ cyber law ကကျွန်တော်တို့လူငယ်တွေကိုစိတ်အားရော့ကြအောင်လုပ်နေတဲ့အားလို့မြင်ပြီးကျွန်တော်တို့ဒီပေါ်မှာပို့ပြီးတော့ဒီဥပဒေကိုတိုက်မယ်ကျွန်တော်ရအောင်ကြော်လာပြီးတော့မှဒီတော်လိုင်းကိုဆက်လုပ်မယ်
တကယ်တော့အခုလှုပ်ရှားမှုမှာပါဝင်နေတဲ့သူတွေကလည်းဒီ internet ကန့်သတ်မှုကြောင့်ဆန္ဒပြပွဲတွေပေါ်တက်ရောက်မှုထက်တကယ်တမ်းမှာလူမှုစီးပွားရေးပေါ်ပိုထိခိုက်မှာစိုးရိမ်တယ်လို့ဆိုနေကြပါတယ်ခင်ဗျာ
စိုက်ဘာလုံခြုံရေးကန့်သက်ချက်တွေကိုကြော်လွားနိုင်မယ်ဆိုတဲ့လူငယ်တွေရဲ့ခေတ်သစ်လူမှုမီဒီယာနည်းပညာတွေနဲ့ပတ်သက်တဲ့အမြင်တွေကိုကိုဝင်းမင်းကစူးစီးတင်ပြခဲ့တာပါသောတာရှင်များခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ Civil Disobedience Movement လို့ခေါ်တဲ့အစိုးရနဲ့ပူးပေါင်းဆောင်ရွက်ခြင်းမပြုလုပ်ရေးလှုပ်ရှားမှုတွေကိုဥဆောင်လုပ်ကိုင်တယ်ဆိုတဲ့ဆက်ဆွဲမှုနဲ့အင်ကပူမျိုးနယ်ကတိုက်နယ်ဆေးရုံအုပ်တဦးဖြစ်သူဒေါက်တာပြေဖြူအောင်ကိုအာဏာပိုင်တွေကမင်းညာကဖမ်းဆီးသွားတဲ့အကြောင်းဇနီးဖြစ်သူဒေါက်တာဖြူလဲသူကပြောပါတယ်။ကိုဇော်ဝင်းလိုက်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။ကျမနာမည်ကဒေါက်တာဖြူလဲသူပါရှင်။ပထမတော့သူက CDN လုပ်တဲ့ဟာတွေမှာတငယ်ချင်းပေါင်းဖော်လေးကိုလည်း CDN လုပ်ဖို့တော့ပြောတာပေါ့။အဲ့ဒါကိုငယ်မှလည်းသူပြောလို့ဆိုပြီးတမျိုးနယ်လုံးက CDN နေလုပ်ကြတယ်။ဟုတ်ပြီတော့ဒီနေ့ကျတော့မျိုးနယ်ကဆန္ဒပြကြမယ်ဆိုပြီးတော့ဆရာမတွေရောတမျိုးနယ်လုံးပေါ့နော်တမျိုးနယ်လုံးကျမကြီးဝန်ထမ်းလေးဆိုလို့ရှိရင်အရောက်100လောက်ရှိရဲပေါ့အာသူဆန္ဒပြတော့ဆရာကကြတော့အဲဥဆောင်နေမှာတော့မဟုတ်ဘူးပေါ့ငါကလေးတွေကိုထိန်းရမယ်ဆိုပြီးသူကဝန်ထမ်းဝန်ဆောင်တော်မဟုတ်ဘူးထိန်းနေသူကလိုက်ထိန်းနေပေါ့သူတယောက်ထိန်းမဟုတ်ဘူးကျန်တဲ့ဆရာမ3ယောက်လည်းပါတယ်အာလိုက်ထိန်းနေလိုက်ထိန်းရင်ဟာညနေ4နာရီလောက်မှကျမတို့ကအစည်းကမ်းနဲ့အိမ်ထဲတွေ့နေတာဆိုအမအစည်းကမ်းမှာလူနာကြည့်နေရလူနာကခေါင်းကွဲတော့အဲ့ခေါင်းကွဲတဲ့လူနာကိုချုပ်နေတဲ့အချိန်မှာစကမ်းမှုကအရွယ်ဝင်းနဲ့ရောက်လာတယ်။အရွယ်ဝင်းနဲ့ရောက်လာပြီးတော့ဆရာကိုတဲ့အထက်လူကြီးတွေကစကားပြောချင်လို့တဲ့။ဆရာကစကားပြောမယ်ဆိုလို့ရှိရင်ကျွန်တော်စီကိုလာပြောဘာလို့ခုလဲကျွန်တော်မလိုက်ဘူးလို့ပြောတာ။မလိုက်လို့မရဘူးတဲ့ပြောစရာရှိသေးတယ်ဆိုပြီးတော့အဲ့မလိုက်ဘူးဆိုတော့အတင်းဆွဲခေါ်ပါတယ်။ကျမမှာဗီဒီယိုဖိုင်တွေရှိတယ်။ကျမ CCTV အိမ်မှာတက်ထားတယ်လေ။အဲ့အတင်းဆွဲခေါ်ပါတယ်။ဟုတ်ကဲ့။လက်နက်ကိုင်တွေလည်းပါတယ်ရှင်။လက်နက်ကိုင်တာအရဲတွေက5ယောက်ပါတယ်။ခေါ်လာပြီးတော့သူကအမှန်တကယ်ဆိုကျမတို့မဲဆလီကုန်းရေစကမ်းမှာပဲဖမ်းရမှာပေါ့နော်သူဘာပုံမနဲ့ဖမ်းနေဆိုတာလည်းမပြောဘူးဟိုလူရွက်ွက်လူကြီးတွေလည်းမပါဘဲနဲ့ရဲတွေကလာတဲ့ခါကျတော့လည်းရဲကားနဲ့လာတာမဟုတ်ဘဲနဲ့အဲဟိုပုဂ္ဂလိကကားတစ်စီးကိုငှားပြီးတော့လာတယ်ဒါလူတွေကလည်းအရဲဝန်းနဲ့လာပြီးတော့အဲဟိုရဲငါးယောက်ကတော့ရဲဟိုတမက်ကိုင်းတဲ့ရဲငါးယောက်ကတော့ရဲဝိစာနဲ့ပေါ့စကမ်းမှုကတော့အရဲဝန်းနဲ့လာတယ်ပြီးတော့ မျိုးနယ်ပေါ့ကျမတို့ကကြတိုင်းနယ်မှာနေတာလေဒီဟာလိုမျိုးပေါ့အဲ့ဒါမျိုးနယ်ရေအခန်းကိုများသွားသလားဆိုကျမတို့ကလိုက်သွားကြလိုက်သွားတော့လည်းမျိုးနယ်ရေစခန်းမှာသူတို့ကတွေ့တဲ့လူတွေကကြတော့ဆရာကိုကားချင်းလိုက်တယ်အဲ့ခဏဝကလိကကားနေပြီးတော့ရေကားတိတိလေးကိုချိန်လိုက်တယ်ချိန်ပြီးတော့ကွင်းကောင်းစစ်တပ်ဖက်ကိုထွက်သွားတယ်အဲ့ကျမတို့လည်းစစ်တပ်ဖက်ဆိုတော့လိုက်သွားလို့မရဘူးအဲ့စစ်တပ်ထဲမှာလို့တော့ထင်နေတယ်ပေါ့နော်အခုတော့ဗေနာရောက်နေတယ်တော့မသိဘူးတေးချာကစင်းလည်းမရသေးဘူး
ဟုတ်ကဲ့ဒါအခုဖြစ်တာအင်္ဂပူမှာနော
်ဟုတ်အင်္ဂပူမြို့နယ်မေဇလီကုန်းတိုက်နယ်ပါရှင
်သူကိုဘာကြောင့်ဖမ်းတယ်လို့ယူဆတယ်လဲဒီဆရာကဒီဟိုတိုက်နယ်ဆေးရုံမှာတာဝန်ရှိတဲ့သူအစိုးရဝန်ထမ်းတယောက်အနေနဲ့ဒီအခုဖြစ်နေတဲ့စီဒီအမ်မှာပါဝင်လို့လားဒါမှမဟုတ်ရင်ဘာကြောင့်ဖမ်းတယ်လို့များဟိုစိတ်ထဲမှာတန်တရားရှိတယ်လဲဟိုဆရာမအနေနဲ့ဟု
တ်ကဲ့သူကစီဒီအမ်မှာပါဝင်တယ်ပါဝင်ပြီးတဲ့ခါကျတော့သူကမျိုးနဲ့လည်းအရန်အပေါင်းတင်ရဆိုင်နေခါလာသူစကားဆိုဝန်ထမ်းတွေကနားထောင်တယ်။ပြီးရင်သူ့လိုမျိုးသူတို့ကျမတို့မျိုးနယ်မှာဆိုရင်သူ့လိုတိုက်နယ်က၄ခုရှိတယ်ရှင့်။တန်းနဲ့တိုက်နယ်ဆရာဝန်တွေအကုန်လုံးကသူ့လိုမျိုးအိမ် CDN တို့နိုင်ငံရေးတို့မှာတက်ကြွစွာမပါဝင်ဘူး။မပါဝင်တော့သူကအဲ့တငယ်ချင်းတွေကိုအကုန်ဖုံးဆက်ပြီးတော့စီယုံတယ်။စီယုံလို့မရတဲ့လူတွေဆိုရင်လူငယ်တွေခုသူရဲ့လက်အောက်ကလူတွေကိုစီယုံတယ်ပေါ့။အဲ့လိုစီယုံလိုက်တော့တမျိုးနယ်လုံးကပါသွားတယ်ရှင့်။အဲ့တော့သူကဆရာကိုခေါင်းချုပ်လို့ထားပြီးတော့အင်းဥမ့်ချင်းလို့ဖမ်းတယ်လို့ကျမကတော့ထင်နေရှင့
်ဟုတ်ကဲ့
ပြီးတော့ပုံမှန်ကတော့တက်ချင်တာတက်မှာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဆီယမဟောသူတို့ကဘာပြောသွားသေးတယ်လဲဗျာအဆိုလိုချင်တာကတော့သူ့ကိုဟိုမေးမြန်းဖို့ခေါ်တယ်ဆိုတော့သူတို့လူတိုင်းကိုပြောနေတဲ့စကားပေါ့နော်မေးမြန်းကြလေရှိလို့ဆိုတော့ဒါပေမဲ့ဘလောက်ကြာမယ်တို့အဝတ်စားတွေထည့်သွားဖို့လို့လားတချို့ဆိုအဝတ်စားထည့်ခိုင်းတာတော့ပါလို့ရှိတယ်လေအဲ့လိုမျိုးဟိုသူတို့ဘက်ကဘာများပြောတာမျိုးရှိသေးလဲဖမ်းခေါ်တဲ့အချိန်မှာလေ
အင်းပြန်ပို့ပေးမယ်လို့ပြောပြီးတော့အင်းဒီဝစားလဲအဲ့လိုမျိုးမထည့်ခိုင်းဘူးရှင့်အာပြန်ပို့ပေးမယ်လို့တော့အဲ့ရဲတတိလေးကတော့ပြောတယ်ဆရာမစိတ်မပူနဲ့ပြန်ပို့ပေးမယ်ဒီတိုင်းပြန်ပို့ပေးမယ်လို့တော့ပြောတယ်အာပြီးတော့ကျမကဒီဟာဒီကကျမတို့ဘက်မှာအေးနေတယ်လို့ဆိုပြီးတော့စစ်တပ်ထဲမှာရှိနေတယ်ဆိုတော့တင်းနေနေကြတော့အဲ့စစ်တပ်ထဲကလူတွေကိုလေးကြည့်လိုက်တော့သူတို့ကအဲအားဆုံးလို့ရှိရင်စစ်တပ်တော့လာမပို့နဲ့စခန်းမှုရဲစခန်းကိုပဲအင်းဒီဝစားတွေပို့ခိုင်းလိုက်ဆိုတော့ကျမရဲစခန်းကိုသွားပို့ခိုင်းလိုက်တယ်ရှင့
်အမားတို့နေမှာဆိုရင်အင်္ဂပူနေမှာဆိုလို့ရှိရင်တခြားဖန်ခံရတဲ့လူတွေရှိတယ်လို့ရောကြားမိတယ်လားဒါမှမဟုတ်ဆရာပထမဆုံးဖန်ခံရတာလားသူ့အရင်ဖန်ခံရတဲ့လူတွေ
ဆရာပထမရှိပါဘူးဆရာပထမဆုံးအဖန်ခံရတာပ
ါအော်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အခုဒါဆိုလို့ရှိရင်သူတို့ကတော့ဒါအခုကျွန်တော်တို့တနင်္ဂနွေလုံးအနံ့အပြားမှာကြားနေရတာကတော့ဆရာမလည်းကြားမှာပေါ့နော်ဆိုရှယ်မီဒီယာတွေမှာပေါ့နော်အခုပြီးခဲ့တဲ့နှစ်ရက်သုံးရက်အတွင်းမှာသူတို့ညဘက်တွေမှာလက်လိုက်ပြီးတော့လူတွေကိုဖမ်းတယ်လေဒီအရင်ပိုင်းအစပိုင်းကဆိုလို့ရှိရင်သူ NLD ပါတီကတာဝန်ရှိတဲ့သူတွေဝန်ကြီးချုပ်တွေအပါအဝင်ပေါ့နော်လွတ်တော်အမတ်တွေပြည်နယ်ဝန်ကြီးတွေအဲ့လိုမျိုးတွေဖမ်းတယ်နောက်မနေ့ကဆိုလို့ရှိရင်ရွေးကောက်ပွဲကော်မရှင်မှာတာဝန်ရှိတဲ့သူတွေဖမ်းတယ်ပေါ့နော်ဒီနေ့ဆိုလို့ရှိရင်ကျွန်တော်တို့ကြားရတာအစ်စ်အနေနဲ့ထပ်ပြီးတိုးလာတာကဒီ CDM မှာပါတဲ့လူတွေပေါ့နော်ဒီအကြမ်းမဖက်ဒီလူထုလှုပ်ရှားမှုမှာပူးပေါင်းပါဝင်တဲ့လူတွေအဲ့ဒီအဖွဲ့အဲ့ဒီလှုပ်ရှားမှုတွေဥဆောင်တဲ့သူတွေကိုဖမ်းတယ်ဆိုတဲ့သတင်းတွေကဖြစ်လာတယ်တဖြည်းဖြည်းဖမ်းတဲ့နေရာကျဲလာတာပေါ့နော်ဆိုတော့အဲ့ဒီလိုဖမ်းတဲ့အပေါ်မှာရောဆီယမ်မအနေနဲ့အခုကိုအမျိုးသားအပါဝင်ပေါ့နော်တခြားလူတွေဖမ်းခံနေရတဲ့ကိစ္စတွေအဲ့ဒီဟာတွေပေါ့ဗာများပြောချင်တာရှိလဲခင်ဗျာ
ဒါသူတို့ night test စီးနေလို့ပြီးတော့လူတွေအားလုံးကိုခံနေတာမတရားဘူးလို့ခံစားရတယ်ရှင့်ဒါလို့ဒီလူတွေကိုလည်းအတိုးပြုနေတယ်ဆိုတော့ဒီစာဆောင်တာဝင်သွားတယ်ပေါ့
ဒါတော့အချိန်ကိုပြတ်အောင်ရှင့
်အခု loss ထီတော့ကျွန်တော်နဲ့ဆက်သွယ်မရသေးဘူးပေါ့နော်သူ့ကိုဖမ်းသွားပြီးတော့ဖမ်းသွားပြီးနှစ်ရက်သုံးရက်လောက်မှာသူ့ရဲ့အင်ဂျီဝတ်စားတွေလာယူတယ်အဲသူ့ရဲ့လိုအပ်တဲ့ပစ္စည်းလာယူတယ်ပေါ့နော်ဟိုသူ့ကိုအရွယ်သူတို့ကကျွန်တော်တို့မေးရပေါ့နော်သူဘယ်မှာရှိနေလဲဆိုတော့သူတို့လည်းပြောလို့မရပါဘူးပေါ့နော်အဲ့လိုပဲပြောတယ်သူ့ရဲ့လိုအပ်တဲ့စေဝါတွေထည့်ပြီးလိုက်ပါလို့အဲ့လိုပဲပြောတယ်ပေါ့နော်ဟုတ်
အဲ့တော့ comment တွေ့တဲ့မှာလေဒီအစာအိမ်ယောဂအခန်းရှိထားတော့လေအဲ့တော့သူ့ရဲ့ယောဂအခြေအနေရောသူ့ရဲ့ကျန်းမာရေးအခြေအနေရောဘယ်လောက်ထိစိုးရိမ်ရလဲရှင်
အခု loss ရထီကတော့သူကအဖမ်းမခံရင်6ရက်လောက်မှသူဒီအစာအိမ်တွေးအပ်တွေးပါတာပေါ့နော်အစာအိမ်ဖြစ်ပြီးတော့တွေးပါတယ်အန်တဲ့အခါမှာတွေးပါတယ်ဆိုတော့ကျွန်တော်တို့စီကံတော့ပြရတယ်စီကံတော့ပြပြီးတော့ဆီယံဝန်နဲ့သူစေးတောက်နေရတာပေါ့နော်ဆိုတော့ဟိုသူရချင်းရလဲဒီနေ့ဆိုရင်ဒီအစာအိမ်မှန်မြောင်းကြည့်ရမယ့်အချိန်ရချင်းဖြစ်နေပေါ့နော်ဆီယံဝန်နဲ့ပြန်ချင်းပြီးတော့ပြရမယ့်နေ့ဖြစ်တယ်ဆိုတော့အဲကျွန်တော်သူ့တက်စိတ်ပူတယ်ဒီသူတို့ဟိုမှာဖမ်းထားတဲ့ဖမ်းခံထားပြီးတော့သူတို့လုပ်ပြီးပါမလားပေါ့နော်အဲ့ဒီအတွက်ကျွန်တော်အရင်စိတ်ပူပါတယ်ဟုတ်
ဟုတ်ကဲ့အဲ့တော့အာနာပိုင်တွေဘက်ကကွန်မင်းတွေတစ်ကိုဘာကြောင့်လာပြီးတော့ဖမ်းသွားတာလဲရှင်
ကျမထင်ပါတယ်ဒီသူတို့ဒီကျောင်းသားကောင်းသားဟောင်းလည်းဖြစ်တယ်ပေါ့နော်ဆိုတော့သူတစုံတရာသူတို့ပုံလုံနိုင်နေတယ်ထင်တယ်သူနောက်မှာလည်းဟိုလူလူရှိမဲ့ထင်လို့သူတို့ဒီလိုမျိုးလာဖမ်းသွားတယ်ပဲကျမမြင်ပါတယ
်ဆိုတော့အခုဒီလိုဖမ်းဆီးထားတဲ့ကိစ္စမှာလေမြန်မာနိုင်ငံဥပဒေအရဆိုလို့ရှိရင်လူတယောက်ကို24နာရီတည်းပို့ပြီးတော့ချုပ်ထားပိုင်ခွင့်မရှိဘူးပေါ့နော်ဆိုတော့အဲ့ဒီဘက်မှာအခုချိန်ထိလည်းမိသားစုနဲ့ရလည်းအဆက်အသွယ်မရသေးဘူးဆိုတော့ဟိုဒီဟာနဲ့ပတ်သက်ပြီးတော့ဟိုမတ်ပူပူရုဘက်ကပေါ့နော်တွေ့ခွင့်ရအောင်ဘယ်လိုဆက်ပြီးတော့လှုပ်ဆောင်မှုရှိနေရှင
်ကျမလေးဟိုနီးစက်တဲ့ဟိုတိုင်းဝိုင်းနေလို့လည်းကျွန်တော်မေးပါတယ်ပြီးတော့အခုချိန်ကြီးကျွားတို့ဘယ်လိုတစုံတရာအကြောင်းမဟိုလာကြောင်းကြတာမရှိဘူးသူတို့လည်းဟိုတိနေရမျိုးမရှိဘူးပေါ့နော်ဆိုတော့သူတို့သတင်းစာနာအခုချိန်ဒီကိုသတင်းစာနာပြောင်းနေရပေါ့နော်ဒီရန်ကုန်မှာဖမ်းခံထားတဲ့သူတွေအကုန်လုံးကိုမြားကြီးအိမ်ရောဒီဆော့ဖိုကားရောပေါ့နော်ကိုဆော့ဖိုကားရောအိမ်ရောဆက်မတတ်မြအောင်လုံးဝတော့ခုကျွန်တော်မိသားစုတွေအနေနဲ့လည်းအကုန်လုံးမိသားစုတွေကိုလိုက်ပြီးတော့ကျွန်တော်မေးကြည့်တယ်ဆိုတော့သူတို့အိမ်နေရလေအဆက်တွေလုံးဝမရဘူးပေါ့နော်အဲ့လိုမျိုးဖြစ်နေဆိုတော့အကုန်လုံးကိုမိသားစုတွေအကုန်လုံးသူတို့ကသတင်းဖြတ်ထားတဲ့ပုံစံမျိုးဖြစ်နေရပေါ့နော်ဟုတ
်မတ်ပူပူတီးတလောက်ပေါ့နော်ရန်ကုန်မှာအဲ့ဆရာနာတိတ်တဲ့ချိန်လုံးကဟိုဖမ်းသွားတဲ့သူတွေပေါ့နော်ဘယ်နှစ်ယောက်လောက်ရှိလဲရှင်ဘယ်သူတွေလဲရှင
်ဟုတ်ပါဆရာမောင်တာချူရယ်ပြီးတော့ဟိုဆရာမတမ်းမြင့်အောင်ရယ်ပြီးတော့ဆိုကုဆော့ဖုခါရယ်ပြီးတော့ဆရာတင်လင်းဦးရယ်ပြီးတော့သူရယ်ပေါ့နော်ဆိုတော့အပြင်ကတော့အဲ့လူတွေပေါ့နော်ဟိုဒီကိုဖြိုးမင်းသိန်းတို့လည်းပါတယ်ပေါ့နော်ဆိုတော့ဟိုအပြင်ကတော့ခုနကကျမပြောတဲ့လူတွေပါဟုတ
်မတ်ပူပူအနေနဲ့ရောကိုမင်းသွေးသွေးကိုတွေ့ဖို့ဘယ်လိုဆက်ပြီးစူးစမ်းသွားဖို့ရှိလဲရှင
်နီးစက်တဲ့သူတွေရောကျွန်တော်တို့မေးမယ်ပေါ့နော်ပြီးတော့ကျွန်တော်တို့နေသူတို့နဲ့သက်ဆိုင်တဲ့သူတွေလည်းကျွန်တော်တို့သတင်းရအောင်စုံစမ်းနေရပေါ့နော်ဆိုတော့ကျွန်တော်တို့ဟိုလုံနိုင်တဲ့ဘက်ကတော့အကောင်းဆုံးဟိုသူနဲ့အမြန်ဆုံးတွေ့ဖို့လှုပ်ဆောင်နေပါတယ်ဟုတ်
VOA American တဲ့ရုပ်သံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက voabamischannel ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ် VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်ဗီယိုမြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ဆေးအာဏာသိမ်းမှုကိုစတင်နေတဲ့ကာလအတွင်းကိုဗစ်ရောဂါကာကွယ်ရေးကိုဗစ်ကာကွယ်ဆေးထိုးရေးနဲ့တခြားကျန်းမာရေးဆိုင်ရာစိုးရိမ်စရာတွေနဲ့ပတ်သက်လို့မြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂကူဆရာဝန်များအဖွဲ့ဥက္ကဋ္ဌဒေါက်တာမြင့်ဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါရခင်ဗ
ျဟုတ်ကဲ့ဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့ကမြန်မာနိုင်ငံမှာဒီဆန္ဒပြပွဲတွေကနိုင်ငံနဲ့အပွမ်းပေါ့နော်တော်တော်နေရာများများမှာဒီလူတွေကတန်းနဲ့ချီပြီးတော့ကိုပါဝင်နေကြတာကိုတွေ့ရပါတယ်အဲ့ဒီခါကျတော့အခုလိုဒီကိုဗစ်ကာလမှာကျန်းမာရေးဘက်ကလည်းစိုးရိမ်ရတဲ့အနေအားရှိတာပေါ့နော်အဲ့တော့ပထမဦးဆုံးအနေနဲ့ဆန္ဒပြပွဲမှာပါဝင်နေတဲ့သူတွေအတွက်ပေါ့နော်ကိုဗစ်ကာကွယ်ရေးအတွက်ရှိအောင်ဘယ်လိုမျိုးဆရာလက်တွေ့အတွက်အကြံပေးချင်လဲဆရာ
ကိုဗစ်ကအဓိကကူးစက်တာကကျွန်တော်လူလူရင်းပုတ်ကတ်နေတာကြီးနောက်ခါကျလက်သက်ရှူလန်းချောင်းပါဆိုတော့နော်လူတွေကအော်တယ်ဟစ်တယ်ပေါ့နော်အဲ့တော့ဒီမှာအမှုံမွားတွေကတော့ထွက်မှာပဲအဲ့တော့ဒါပေမဲ့ကျွန်တော်တို့ဗမာနိုင်ငံရဲ့ယနေ့ကိုဗစ်အခြေအနေကိုပြန်လည်သုံးသပ်ကြည့်တဲ့အခါကျတော့တခြားနိုင်ငံတွေမှာဒီတတိယလိုင်းတွေထစ်နေချိန်မှာကျွန်တော်ကတပြေးပြေးချင်းချင်းနဲ့ကိုဗစ်ကူးစက်မှုနှုန်းတွေကကျော့ကျလာတာပေါ့နော်ဒါပါကြောင့်လဲဆိုအရင်တော့ အမတန်ကျွန်တော်တို့လူလူချစ်ခင်တဲ့ခေါင်းဆောင်ကြောင့်တော့မို့ရှင်အစိုးရရဲ့စီမံခန့်ခွဲမှုကောင်းတယ်လို့သုံးသပ်တာတွေလည်းရှိတယ်ကျွန်တော်တို့နိုင်ငံရဲ့ COVID Performance Index လို့ခေါ်တယ်နောက်ကြာ Lowy Institute ကထုတ်ထားတာပေါ့နော်အဲ့ဒီ COVID Performance Index ကကျွန်တော်တို့နိုင်ငံကဘာပေါ်မှာနိုင်ငံပေါင်း100မှာကျွန်တော်24ချိတ်ထားတယ်ကျွန်တော်တို့ဖြစ်ပွားမှုအများဆုံးဖြစ်တဲ့နိုင်ငံတွေတန်းစီလိုက်တယ်တောက်ခါကျကျွန်တော်တို့သေတဲ့နှုံးတွေနောက်ကကာကွယ်နိုင်တဲ့နှုံးတွေပေါ့နော်အဲ့ဒါတန်းစီလိုက်ခါကျတော့ပထမရတာကတော့ New Zealand ဖြစ်ပြီးတော့ကျွန်တော်တို့အထက်မှာတော့ Thai တို့ Singapore တို့ကကျွန်တော်တို့တဲ့ပို့ပြီးတော့မြင့်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်ကအိန္ဒိယတို့ဘာတို့က80ကျော်တို့เนาะ American ဆို94ချိတ်ထားတဲ့အချိန်မှာကျွန်တော်တို့နိုင်ငံက24ချိတ်တယ်
ဟုတ်ကဲ့ဆယ်အဲ့တော့အခုလိုဒီ COVID စွမ်းဆောင်ရည်ကောင်းလာတာကဘယ်အချက်တွေပေါ်မှာအဓိကအခြေခံပြီးတော့ပြောရလဲဆရာ
ကျန်းမာရေးရဲ့ဟိုအဆင့်အတန်းတွေရောက်လာအဲ့လိုလည်းမတွေ့ရဘူးအဲ့လိုလည်းမဟုတ်ဘူးလူဦးရေများလို့လားအဲ့လိုလည်းမဟုတ်ပြန်ဘူးအဲ့ဒါကိုကျွန်တော်တို့ Francis Fukuyama ဆိုတာကကျွန်တော်တို့ American နိုင်ငံရဲ့ Social Scientist ပေါ့နော်ကျွန်တော်တို့လူမှုရေးသိပ္ပံပညာရှင်သူရဲ့သုံးသပ်ချက်အရတော့အထိတ်ဆုံးရောက်တဲ့နိုင်ငံတွေကိုသူကြည့်လိုက်တဲ့အခါကျတော့လူထုရဲ့ခေါင်းဆောင်ပေါ်မှာတိုင်းပြည်ရဲ့ခေါင်းဆောင်ပေါ်မှာလူတွေကယုံကြည်ကြတယ်ဒါနံပါတ်1ချက်အဲ့ဒီခေါင်းဆောင်ဒီစီမံခန့်ခန့်မှုအရန်ကောင်းတယ်ပေါ့အဲ့ဒါကြောင့်ကျွန်တော်နယူးဇီလန်ကပထမရတယ်နောက်ကတခြားနိုင်ငံတွေအဲ့ဒီလိုမျိုးသုံးသက်လာတယ်ဥပမာနိုင်ငံနဲ့သုံးသက်မယ်ဆိုအဲ့ဒီတိုင်းအမှန်ကန်တယ်လို့ကျွန်တော်ယူဆနိုင်တယ်ပေါ့နော်အဲ့တော့ဆိုတော့အဲ့ဒီချိန်မှာကျွန်တော်စီမံခန့်ခွဲလာတဲ့ခေါင်းဆောင်ကိုလူထုကအသိမှတ်ပြုတယ်လေးစားတယ်ကျွန်တော်ယုံကြည်တယ်နော်အဲ့ဒီခေါင်းဆောင်ရဲ့စီမံခန့်ခွဲမှုတွေဟာထိရောက်တယ်ပေါ့နော်အဲ့ဒီဒီခေါင်းဆောင်ကိုအခုပန်းခံထားရပြီပေါ့နော်ကျွန်တော်ကျမကြီးဝန်ကြီးပေါ့နော်သူလက်စီမံခန့်ခွဲတွေရန်ကောင်းတဲ့ခေါင်းဆောင်ဆိုတဲ့အချိန်မှာသူ့ကိုလည်းချုပ်ပလိုက်ပြီပေါ့နော
်ဟုတ်ကဲ့အဲ့ဒီတော့အခုလိုနေထားမှာဒီဆေးရုပ်ချုပ်ရေးကာလအတွင်းမှာပေါ့နော်ဒီကိုဗစ်အလားလာနေထားတဲ့ဒီဆေးရုပ်ရမှုနေထားကိုရောဆရာဘယ်လိုသုံးသပ်မိလဲ
ဆိုရင်ပူပန်ဆရာကြီးဖြစ်လာတယ်ဒါစစ်တပ်မှာဒီလောက်ထိကျွန်တော်တို့ဒီစီမံခန့်ခွဲမှုတွေလူလူချစ်တာတွေမရှိခဲ့ဘူးပေါ့အဲ့တော့ကျွန်တော်တို့ကအခုလူလူတွေကဒီမှာထွက်နေကြပြီကျွန်တော်တို့ကစစ်အာဏာရှင်ပြုတ်ကျရေးအော်နေရတဲ့ချိန်မှာကိုဗစ်အန်တီရပို့ပြီးတော့ကုဆက်လာဖို့အလားအလာများလာတယ်ကျွန်တော်တို့အဲ့ဒီအတွက်ကြောင့်ခုနကိုဗစ်ပေါ်ဖော်မန့်အင်ဒက်စ်ကြီးကျသွားနိုင်တယ်ဒီချိန်မှာမကြာခဏသူများနိုင်ငံမှာပြောနေတဲ့ third wave ကြီးကထက်လာနိုင်တယ်ဆိုတော့ကျွန်တော်တို့လူတွေအားလုံးကစီကံတကြနေပေါ့နော်အနည်းဆုံးတော့ mask လေးတက်ပြီးတော့အခုတော်တော်များများလေးတက်တာတော့တွေ့ပါတယ်ဒါပေမဲ့တက်ပြီးတော့လူချင်းပုဂ္ဂတာတွေအရန်អော်တဲ့ချိန်မှာအထမ်းနဲ့ပဲဒါမျိုးတွေလုတ်ဖို့လိုပါသေးတယ်ဒါပေမဲ့ယနေ့စစ်အာဏာရှင်သိမ်းပြီးတဲ့နောက်ပြန်တက်လာဖို့လားလားရှိတယ်ဒီခေါင်းဆောင်ကလည်းလူလူကမယုံကြည်ဘူးဆိုတော့ကျွန်တော်တို့လူလူတွေတော့သတိထားရမယ်ဒါကနောက်နောက်ကိုဗစ်တွေပြန်တက်လာဖို့လားလားကျွန်တော်တို့စိတ်ပူစရာရှိတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုချိန်မှာဒီကူးစက်မှုကိုတစ်ဖက်ကစိုးရိမ်နေရချိန်မှာပေါ့နော်နောက်တစ်ဖက်ကလည်းဒီဆရာဝန်တွေဥဆောင်တဲ့ဒီဆရာနာသိမ်းမှုကိုဆန့်ကျင်တဲ့ဒီအစိုးရနဲ့မဖူးဖောက်မဆောင်ရွက်ရေးလှုပ်ရှားမှုကအရှင်ရလာပြီးတော့ဒီသူကလည်းထောက်ခံလာတဲ့အနေအထားမှာတစ်ဖက်ကလည်းဆရာတို့ရဲ့လှုပ်ရှားမှုတွေအောင်မြင်လာတယ်ဒါပေမဲ့နောက်တစ်ဖက်မှာလည်းအခုလိုကူးစက်မှုတွေများလာမယ့်အပေါ်မှာဒီလူနာတွေအတွက်ပေါ့နော်ကုသပေးနိုင်မဲ့သူတွေမလုံမလောက်ဖြစ်မှာနေရာတွေမရှိမှာစိုးရိမ်နေရတဲ့အနေအထားတွေကိုဆရာကြီးအဓိကပါပြောချင်တယ
်ကျွန်တော်တို့ကကိုဗစ်ကိုအန်တုခဲ့ပါတယ်ပြီးတော့ကျွန်တော်တို့ကျင့်ဝတ်အရာကိုမတရားတဲ့အမိန့်တွေကိုကျွန်တော်တို့ဖြေဆန်ပြီးတော့အန်တုပါမယ်ဒါပေမဲ့တစ်ချိန်တည်းမှာဆောင်းတဲ့ကျင့်ဝတ်အရာလူနာများဖြစ်လာခဲ့သည့်ရှိသောတိုင်းပြည်ကမကျန်းမာဘူးဖြစ်နေတဲ့ကျွန်တော်တို့စောင့်ရှောက်ဖို့ကျွန်တော်တို့ကျင့်ဝတ်အရာကျွန်တော်တို့စောင့်ရှောက်နေပါတယ်ကိုဗစ်အန်တရာရှိသလိုလူထုရဲ့လုံခြုံရေးအန်တရာရှိလာပါတယ်နော်အဲ့ဒီအတွက်ကြောင့်ကျွန်တော်တို့ဆန္ဒပြမယ့်ပုံကူများသည့်အောင်မြင်အောင်ကျွန်တော် civil disobedience movement တကယ်လုပ်မယ်ဆိုပြီးတော့ဝန်ထမ်းတွေအကုန်လုံးကလည်းကျွန်တော်တို့တက်ညီလက်ညီနဲ့အလုပ်ကနေမသွားတော့ဘဲနဲ့လုပ်နေကြတယ်ကျွန်တော်တို့ဒီစစ်ကြောင်းမှာပါဝင်လာကြတဲ့မြန်မာနိုင်ငံဆောင်ဝန်အသင်းရဲ့ကျွန်တော်တို့ trauma care လုပ်တဲ့ not ticket တန်ရတဲ့အတွက်ကိုလေ့ကျင့်ထားတဲ့ဆောင်ဝန်များအဖွဲ့ကလည်းဒီတူနာပြုရင်းနေနဲ့ guide လာဆောက်ရှောက်เนาะအဲ့တော့တန်တဲ့ဒေသမှာရှိတဲ့ဆောင်ဝန်တွေဝင်ပါနေကြတယ်အဲ့တော့ဒါတကယ်ကျွန်တော်တို့ကျင့်ဝတ်နဲ့မညီဘူးလို့ပြောနေကြတာရှိတယ်အဲ့တော့ကျွန်တော်တို့ကစီးပညာကျင့်ဝတ်မှာ hypocrites လက်ထက်ထဲကမတရားမှုကိုကျွန်တော်တို့လက်မခံဘူးเนาะ unjustice ဆိုတာကိုเนาะကျွန်တော်လက်မခံဘူးဆိုတာဆောင်ဝန်တွေကဟိုတည်းကွာ hypocrites လက်ကျွန်တော်တို့ရဲ့စီးပညာကျင့်ဝတ်ထဲမှာကျွန်တော်ရွတ်ထားတယ်ကျွန်တော်တို့သစ္စာတိုင်တယ်ထားတဲ့ထဲမှာပါတယ်တော့ကြည့်ပြီးရင်ကမ္ဘာဆရာဝန်များအသင်းကထုတ်ပြန်ထားတဲ့ကျင့်ဝတ်ဆိုင်ရာလမ်းညွှန်ချက်တွေထဲမှာဒီ unethical behavior ပေါ့နော်ကျင့်ဝတ်တဲ့မလျော်ညီသောအပြုမှုကိုပြုစီမဲ့ဥပဒေများကိုစန့်ကျင်သည် physicians disobey law that demands unethical behavior and injustice ဆရာဝန်များကိုတရားမျှတဖို့မရှိစေသောတို့ဒီမှုကျင့်ဝတ်နဲ့မလျော်ညီသောအလုပ်များလုပ်ကိုင်ရန်ထုတ်ပြန်ထားသောဥပဒေများကိုဆရာဝန်များသည်ရင်ဆိုင်ရပါမည်ဆိုတဲ့ကျွန်တော်တို့ရဲ့ကျင့်ဝတ်ရှိတယ်အဲ့တော့ဆရာဝန်တွေကိုအတင်းအဓမ္မခိုင်းစီခြင်းနှိတ်ကွချင်းအတင်းအဓမ္မလုပ်ငန်းဝင်ခိုင်းခြင်းပေါ့နော်စစ်ရေးစီကျွန်တော်ဆေးရုံနေမှာစစ်တပ်များတက်ဆွဲခြင်းဆရာဝန်များတွေကိုအမိန့်နဲ့ကျွန်တော်ညွှန်ကြားခြင်းတရားကျွန်တော်စန့်ကျင်ရမယ်တာဝန်တရားအနေနဲ့ရှိတယ်ယနေ့ကာလမှာဆရာလူနာတယောက်တည်းကိုကျွန်တော်တို့ကြည်တာမဟုတ်တော့ဘူးတတိုင်းတပီလုံးကလူနာလို့မြင်သွားတယ်ဆိုရင်ဆရာဝန်တွေရဲ့ယနေ့ civil disobedience movement ဟာကျင့်ဝတ်နဲ့လျော်ညီရလို့ကျွန်တော်ပြောလို့ရတယ
်ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောလူနာတွေအတွက်ဆရာတို့ဒီအသေးစိတ်ပေါ့နော်ကုသရေးဆိုင်ရာဖြစ်စင်ထားမှုတွေရော
ကျွန်တော်တို့ကတော် မင်းများကစီယုံနေပိတ်ဆိုင်သွားတယ်လက်ရှိလူနာတွေကိုကျွန်တော်ပြစ်ပယ်တာမဟုတ်ပါဘူးလက်ရှိလူနာတွေကိုစုံကန်းတောင်ကြည့်ပေးတယ်လူနာအစ်စ်များကိုတော့ကျွန်တော်တို့မိမိဆုံးဖြတ်ချက်နဲ့ကုသတဲ့နေရာတွေကိုတွားကြပါဒါပေမဲ့တချို့နေရာတွေကကျွန်တော်အရေးပေါ်တွေနောက်ကွယ်ရတော့ပြစ်ခတ်တာရှိခဲ့သည်ရှိသောချိခိုက်တန်ရာတွေရှိခဲ့သည်ရှိသောအရေးပေါ်ဦးတက်ရောက်တော့လုဆောင်ပေးနေရတယ်အများကြီးရှိပါသေးတယ်အဲ့တော့ကျွန်တော်ကပူးပေါင်းပြီးတော့ဒီဆီယံဝန်တွေကပုဂ္ဂလိကဆေးရုံတွေမှာပြန်ပြီးတော့ဒီလူနာတွေကိုအခမဲ့ကျွန်တော်လုပ်ပေးမယ်ဆေးရုံကြီးတော့အစိုးရဆေးရုံကြီးတော့ပိတ်ပစ်လိုက်ပြီးဘာကြောင့်လဲဆိုအစိုးရရဲ့အမိန့်ညွှန်ကြားချက်တွေကိုကျွန်တော်မလိုက်နာဖို့တာဝန်အရကျွန်တော်မှဖီဆန်ဖို့ကျင့်ဖို့ကရှိနေတယ်ပထမဆုံးကတော့ COVID ကိုကတ်ခွနေတဲ့ကျွန်တော်တို့ကာကွယ်ခဲ့ကြပြီးအခုအများဆုံးကတ်ကြရောက်မဲ့စစ်အာဏာရှင်ကတ်ဆိုးကြီးကိုကျွန်တော်တို့အားလုံးပြည်သူလူထုအားလုံးကကျွန်တော်တို့ဝိုင်းဝန်းပြီးတော့တွန်းလှန်ကာကွယ်တိုက်ဖက်ဖို့လုပ်နေကြခြင်းဖြစ်ပါတယ်ခင်ဗျအဲ့တော့အားလုံးတော့ယနေ့ဆန္ဒပြရတဲ့ပုဂ္ဂိုလ်များဘေးရန်ကင်းရှင်းပြီးတော့ COVID အာဏာကိုလည်းထိန်းချုပ်နိုင်ပါစေလို့တော့ကျွန်တော်ကတော့ဆန္ဒပြုပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝေမင်းက COVID ကာလကျန်းမာရေးကဏ္ဍမှာဒေါက်တာမြင့်ဦးကိုမေးမြန်းထားတာဖြစ်ပါတယ်အခုတောက်ကြနေမနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနင်္လာစီစဉ်အစအဆုံးကိုမနေ့၈နိုင်ကနေ၉နိုင်အထိလိုင်းဒိုမီတာ20 kHz 15.3 ညလိုင်းဒိုမီတာ25 kHz 11.3 ညလိုင်းဒိုမီတာ32 kHz 9.335တို့ကနေပြန်လည်နားဆင်နိုင်ပါတယ်ဒီကနေ့မနေ့ဖက်နောက်ဆုံးရမြန်မာနိုင်ငံကသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါမယ်ခင်ဗျ
မြန်မာနိုင်ငံစစ်အာဏာသိမ်းမှုအတွက်ပြစ်မှတ်ထားအရေးယူမဲ့လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတွေစီရင်ကိုအမေရိကန်ပြည်ထောင်စုအစိုးရက February 7ရက်ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။သမရရဲ့အုပ်ချုပ်ရေးအမိန့်နဲ့အညီမြန်မာနိုင်ငံကလူပုဂ္ဂိုလ်10ဦးနဲ့လုပ်ငန်းအဖွဲ့3ခုတို့ပေါ်မှာအခုလိုအရေးယူလိုက်တာပါ။အရေးယူခံရမဲ့ပုဂ္ဂိုလ်တွေကတော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းဒုတိယသမရဖြစ်တဲ့အငိမ့်စားဒုဗိုလ်ချုပ်ကြီးမြင့်ဆွေဒုဗိုလ်ချုပ်ကြီးစိန်ဝင်းဒုဗိုလ်ချုပ်ကြီးစွတ်ထွတ်ဒုဗိုလ်ချုပ်ကြီးရဲအောင်ဗိုလ်ချုပ်ကြီးမြတ်ထွန်းဦးရဲရက်ဗိုလ်ချုပ်ကြီးတင်အောင်ဆန်းဒုတိယဗိုလ်ချုပ်ကြီးရဲဝင်းဦးနဲ့ဒုတိယဗိုလ်ချုပ်ကြီးအောင်နှင်းတွေးတို့ဖြစ်ကြပြီးအရေးယူခံရမယ့်လုပ်ငန်းအဖွဲ့အစည်း3ခုကတော့မြန်မာ Ruby Enterprise မြန်မာ Imperial Jade Company Limited နဲ့ Camcre Gems and Jewelry Company Limited တို့ဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုတုံ့ပြန်တဲ့အနေနဲ့မြန်မာနိုင်ငံကိုပေးရမယ့်ဒေါ်လာ42တန်းကိုစစ်တပ်အစားလူမှုအဖွဲ့အစည်းတွေအတွက်အကူအညီပေးဖို့ချက်ချင်းပြောင်းလဲလိုက်တော့မှာဖြစ်ကြောင်းအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအစီအစဉ် USA က February 7ရက်မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အမေရိကန်အစိုးရကမြန်မာစစ်ကောင်စီတွေကိုအရေးယူလိုက်တဲ့နောက်မှာ Britain အစိုးရကလည်းမြန်မာစစ်တပ်တာဝန်ရှိသူတွေကိုအာဏာသိမ်းမှုအတွက်အရေးယူဒဏ်ခတ်မှုတွေချမှတ်ဖို့အရေးတကြီးစဉ်းစားနေပြီလို့ Britain နိုင်ငံခြားရေးဝန်ကြီး Dominic Raab ကကြေညာပွဲနေမှာ Twitter ကနေပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းနဲ့ဒေါန်ဆန်းစုကြည်ကိုအ мян ပြန်လှုပ်ပေးပြီးအရသာအစုအအုပ်ချုပ်မှုပြန်ပြီးပေးရေးအာဏာသိမ်းစစ်ကောင်ဆောင်တွေကိုတောင်းဆိုဖို့အတွက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကို EU ဥရောပသမဂ္ဂကကြေတပရီနေမှာအဆိုပြုမူကြမ်းပြတ်တင်သွင်းလိုက်ပါတယ်။
တောက်ချနေမနေ့ခင်ထိတန်းရောက်နေတဲ့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးအင်ဂျင်နီယာက Charles Mock ဖြစ်ပါတယ်ကျွန်တော်ကတော့ရဲမတော်ပါဒီကနေ့ညဘက်9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းတိုမီဒီယာ1925နဲ့32တို့ကနေအသံလွှင့်ပေးမှာဖြစ်ပါတယ်ဗီဒီယိုကိုနားဆင်တဲ့အတွက်ကျေးဇူးပါသောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ကင်းရှင်းကိုရောစိတ်ပါရှင်လန်းချမ်းမြေပါစေ
This program has come to you from the Voice of America, Washington.